ဘုဒ္ဓမတာရ9ရက်6လ2003ခုနှစ်အကြောင်းသမုဒ္ဒယအကျိုးဒုက္ခအမှတ်1သစ္စာတရားရှုွက်66မိနစ်အချိန်ကန် plus သစ္စာတရားဆိုတာဘယ်တော့မှမပြောင်းလဲတဲ့အမှန်တရားပါစိန်ကာလတွေဘယ်တော့ပဲကြာမြင့်နေဖြစ်စေဒီမှန်တရားမပြောင်းလဲပါဘူးဘယ်နေရာမှမဆိုဘုံပေါ်မှာနေတဲ့တ attva တွေအတွက်ကောဒီထဲမှာနေတဲ့တ attva တွေအတွက်ကောဒီထဲမှာနေတဲ့တ attva တွေအတွက်ကောညီကြီးအောင်မှာနေတဲ့တ attva တွေအတွက်ကောအဲ့လိုဘယ်လိုနေရာမှာနေပြီးဖြစ်စေစကြာဝဠာတစ်ခုလုံးမှာဘယ်လိုနေရာမှာမဆိုမှန်ကန်တဲ့အမှန်တရားဘယ်လိုအချိန်မဆိုမှန်ကန်တဲ့အမှန်တရားဘယ်လိုပုဂ္ဂိုလ်တ attva အတွက်မဆိုမှန်ကန်တဲ့အမှန်တရားဒီလိုဘယ်တော့မှမပြောင်းလဲမဖောက်ပြန်တဲ့သစ္စာလေးပါအမှန်တရားကိုဦးဇင်းတို့ရဲ့ဘုရားမြတ်စွာဘုရားခင်ကိုယ်တော်မြတ်ကြီးကလူငယ်မြေပေါင်း2500ကျော်ကမြေငါဝါလူတဲစုမကဝင်သွားခဲ့တဲ့ဖျားကြီးလူပဲမြေငါဝါလူတဲစုဖျားကြီးလည်းဒီသစ္စာတရားကိုပဲဟောထုတ်ပေးခဲ့ရတာပဲဘာလို့ဖျားစုစုကဒီသစ္စာတရားတစ်ခုလေးကိုဟောရတာလဲဆိုတော့ဘယ်တော့မှမပြောင်းလဲတဲ့အမှန်တရားကဒီသစ္စာလေးပါတစ်ခုလေးရှိလို့ပါပဲဒါနဲ့လောဘဒေါသမောဟတွေအားကြီးလာတဲ့အခါဒီမှန်တရားကွဲပြောက်သွားတဲ့အတွက်အတ္တဝါဒတွေအားကြီးလာတဲ့အခါဒီမှန်တရားပြန်ပြီးတော့မှကွဲပြောက်သွားတဲ့အတွက်ဘုရားကြီးတစုပြီးတစုဒီမှန်တရားကိုပြန်လည်ပြီးတော့မှဖော်ထုတ်ပေးခဲ့တာပါပဲအခုဥဒိနောရဲ့ဘုရားခင်ကိုယ်တော်မြတ်ကြီးဖော်ထုတ်ပေးခဲ့တဲ့တစ္ဆာလေးပါအမှန်တရားမှာအကြောင်းသမုဒိယကြောင့်အကျိုးဒုက္ခဖြစ်တယ်တဲ့အဲသမုဒိယဆိုတာကသမုဒိယတစ္ဆာတဏှာပါပဲထပ်ပြီးတော့မှချက်နေဆိုရင်အဝိဇ္ဇာတစ္ဆာလေးပါမသိတဲ့စိတ်နောက်ပြီးတော့သင်္ခါရမသိတဲ့အခါကျတော့မသိတဲ့လူကမသိတယ်လို့ကိုလုံးချင်တာကြီးလုပ်တဲ့သင်္ခါရဝိပဿနာရှုရဲ့ဉာဏ်နဲ့မဟုတ်ပဲနဲ့ဉာဏ်ထားခန္ဓာကိုဒုက္ခသစ္စာလို့မသိပဲနဲ့လုပ်ချင်တာကြီးလုပ်တာကသင်္ခါရဉာဏ်ထားခန္ဓာရဲ့အမှန်တရားကိုမသိတဲ့အခါကျတော့ရမ်းပြီးတော့လူကျင်တာရမ်းပြီးတော့မှခင်နေတာကိုခန္ဓာကိုခင်တော့ကိုရဲ့သူရဲ့ညာခန္ဓာတွေကိုလည်းခင်တယ်ဒီရမ်းလို့ချင်းရမ်းခင်တဲ့တဏှာပြီးတော့ဥပါဒံဆိုတဲ့တဏှာကြီးစားတဏှာဆိုတာကညစ်သက်တာဥပါဒံဆိုတာကဆွဲလန်းတာပြီးတော့ကာမဘဝဆိုတဲ့အစင်းကိုဆွဲလန်းတဲ့အတွက်ရင်းမှုအားထုတ်တဲ့ကာမဘဝအတန်ကိုဆွဲလန်းတဲ့အတွက်ကြားမှုအားထုတ်တဲ့ကာမဘဝအနံ့ကိုဆွဲလန်းတဲ့အတွက်ဒီနယ်လေးအမြဲတမ်းရနေဖို့အတွက်အားထုတ်တဲ့ကာမဘဝအရာဓာရီကိုဆွဲလန်းတဲ့အတွက်ဝစားတင်တဲ့ရတာကိုစားဖို့အတွက်ချိန်ချိန်မျိုးမျိုးကုန်ခံငွေရည်မျိုးမျိုးကုန်ခံပြီးတော့မှသာပွင့်ပြုလုပ်တဲ့ကာမဘဝအတွေ့အကြုံကိုဆွဲလန်းတဲ့အတွက်ကိုယ်ပေါ်မှာဝေကောင်းစားကောင်းလေးတွေကိုဆွဲလန်းတဲ့အတွက်ဓာရီကိုရရှိဖို့အားထုတ်တဲ့ကာမဘဝပြီးတော့မနောဒွာယကဘာငေါ့စားဖြစ်ဖို့ကိုယ်စီပွားရေးလုပ်ငန်းကြီးအကြောင်းဓာရီသမီးကြီးအကြောင်းလောကုတ္တရာကိုယ်ခန္ဓာဒုက္ခတစ္ဆာဆိုတာတွေးတာမျိုးပဲနဲ့ကျန်တာကြီးတွေးတာကြီးကကာမဘဝမနောဒွာယနေပြီးတော့မှဒီခန္ဓာကြီးကိုငါငေါ့စားလို့ထင်မှားနေတဲ့အခါကျတော့ငါငေါ့စားဖြစ်ဖို့အားထုတ်တဲ့ကာမဘဝတွေပြီးတော့တဲ့ကာမဘဝတွေဒီကာမဘဝအဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝဒါသမုဒယတစ္ဆာသင်္ခါရ၅ပါးလို့ပြောရပါမယ်အဲ့တော့ဒုက္ခတစ္ဆာဆိုတာကျတော့ဘာဖြစ်လို့ဒုက္ခတစ္ဆာလို့ခေါ်တာလဲဒီလို33ဘဝရှိရှိမြတ်ခန္ဓာရှိတဲ့တတ္တဝါတိုင်းကတော့ဒုရဏတိပြမာရီပရိသန်ဤဒီတတဝတိုင်းတတဝတိုင်းဆုံးလိုက်လေဆိုရင်ခန္ဓာ၅ပါးယုံနဲ့၅ပါးပဲရှိပါတယ်။အဲခန္ဓာ၅ပါးဆိုတဲ့ဒီဘက်ခန္ဓာဆိုတဲ့ဖောက်ပြန်တဲ့သဘောတရားစု။ဘာကြီးဖောက်ပြန်တာလဲဆိုတော့ပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးဖောက်ပြန်တာ။အဲလုံဆိုတာဘာယုံဖြစ်ဒီဖြစ်စေ၊ဘယ်ယုံဖြစ်စေ။ဦးဇင်းတို့မျက်စိနဲ့မြင်ရတဲ့ဦးဇင်းတို့ရဲ့ယုတ်ကောယုတ်တဲ့သူ့ရဲ့သဘာဝဆိုရင်တော့မမြင်နိုင်ပါဘူး။အခုမျက်စိနဲ့မြင်တယ်ဆိုတာကဒီသဘောလေးတွေဓာတ်ကြီးလေးပါတဲ့သဘောလေးတွေစုဝေးနေလို့ဦးဇင်းတို့လူပုံစံ၊ယောက်ျားပုံစံ၊မိန်းမပုံစံ၊တရိတ်တန်ပုံစံဒါတွေမြင်ရတယ်။ဦးဇင်းတို့မျက်စိနဲ့မမြင်နိုင်တဲ့ဉာဏ်ခန္ဓာဒါလည်းဓာတ်ကြီးလေးပါနဲ့ဖွဲ့စည်းထားတာပဲ။ဉာဏ်ခန္ဓာတွေဒါတွေလည်းဓာတ်ကြီးလေးပါဖောက်ပြန်ပြည့်စည်းနေတဲ့ယူဘက်ခန္ဓာပဲ။အိတ်တာခန္ဓာတွေ၊တရိတ်တန်ခန္ဓာတွေခန္ဓာမိုင်းအကုန်လုံးဓာတ်ကြီးလေးပါဖောက်ပြန်ပြည့်စည်းနေတဲ့သဘောလေးတွေပဲ။အဲ့ဒါခန္ဓာ၅ပါးမှာယူဘက်ခန္ဓာဆိုတဲ့ဓာတ်ကြီးလေးပါဖောက်ပြန်တယ်။ဓာတ်ကြီးလေးပါဆိုတာကတော့ပထဝီမာရတဲ့ဘောပြောတဲ့ဘောပထဝီဆိုလို့မြေကြီးကိုပြောတာမဟုတ်ပါဘူးမျက်စိနဲ့မြင်ရတဲ့မြေကြီးဆိုတာကဒီပထဝီတက်အားများတာကိုပြောတာပါဓာတ်ကြီးလေးပါရဲ့အစုအဝေးပဲမြင်မြင်ကြအကုန်လုံးကတော့ ယတိနဲ့မြင်နေမြင်အကုန်လုံးတော်ရီတောင်းရင်တစ်ပင်နေဓာရီကုန်လုံးကရည်ရည်ရည်ရည်ဓာရီကဓာတိလေးပါးရဲ့စုဝေးဒီတဘောတတိလေးတွေစုဝေးနေတာကိုပြောတာပါယတိနဲ့မမြင်နိုင်တဲ့ဒီတဘောလေးတွေစုဝေးတာဒီစုဝေးကအားရှိတဲ့အခါကျတော့ယတိနဲ့မြင်နိုင်အောင်ကြီးမားလာတာပါပဲသူ့ရဲ့တဘောတတိကတော့အချိန်တိုင်းအချိန်တိုင်းပေါက်ပြန်ပြည့်စည်နေတဲ့လက္ခဏာလေးတွေဒါကြောင့်ဝိပဿနာဆိုတဲ့ရုပ်ရှိတာတဲ့ခန္ဓာတိုင်းမှာဒီမာရဲ့တဘောပြောတဲ့တဘောရှိပါတယ်ဦးတင်းတို့ခန္ဓာကိုယ်ရောလက်ဒီပြမာရဲ့ခန္ဓာကိုယ်ရောသတိဌာန်ရဲ့ခန္ဓာကိုယ်ရောဘယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ကံဉာဏ်လုံးနဲ့မကြည့်ပဲနဲ့ဉာဏ်ဉာဏ်လုံးနဲ့ကြည့်မယ်ဆိုရင်မာရဲ့တဘောရှိရင်ရှိမယ်ပြောတဲ့တဘောရှိရင်ရှိမယ်ဦးတင်းတို့ခန္ဓာကိုယ်မှာပဲအယိုးကြီးသွားရင်ခြေထဲလက်ထဲတွေဒါတွေကပထဝီဓာတ်အားများလို့မာရဲ့တဘောအဲ့ဒီလိုညာကြတော့ပြောတဲ့တဘောတကယ်ရှိတာကတော့ဒီတဘောလေးတွေပါပဲပြီးတော့တေသောတက်ရဲ့တဘောလေးတွေတေသောဆိုတာမိတောက်ကြီးကိုပြောတာမဟုတ်ပါဘူးပူတဲ့တဘောအေးတဲ့တဘောဒီခန္ဓာတစ်ခုလုံးမှာအလိုပဲ30တဘောမှာရှိရှိမြခန္ဓာရတဲ့တတ္တဝါတိုင်းမှာဒီတေသောတက်ရဲ့တဘောရှိပါတယ်ဒီဘက်ခန္ဓာရတဲ့တတ္တဝါတိုင်းမှာဒီတေသောတက်ရဲ့တဘောပူတဲ့တဘောရှိရင်ရှိမယ်အေးတဲ့တဘောရှိရင်ရှိမယ်တဘောလေးကိုပြောတာပါပြီးတော့အဘောဆိုတဲ့ဖွဲ့စည်းတဲ့ဘော၊ယုံစည်းတဲ့ဘော၊ရေတက်တဲ့ဘောလေးတွေ။ဘောလေးကိုပြောတာပါ။ရေကိုပြောတာမဟုတ်ဘူး။သွေးတွေ၊သလိုက်တွေ၊ဓာတ်တွေကိုဒီအရေးတွေကိုပြောနေတာမဟုတ်ပါဘူး။ဘောလေးတွေကိုပဲပြောပါတယ်။ပုံတန်အဆိုင်ခဲမဟုတ်ပါဘူး။ဒါပုံတန်အဆိုင်ခဲဆိုတာဒီဘောလေးတွေအများကြီးစုဝေးသွားလို့ပုံတန်အဆိုင်ခဲတွေဖြစ်သွားတာ။သူကပင်ကိုအရှိကိုပြောမှလဲ။ဒါအားလုံးကျုံးဝင်သွားတာပေါ့။တကယ်ရှိတဲ့ဘောခန္ဓာလေးတွေနဲ့စုဝေးတာဖြစ်တဲ့အတွက်ဘလောက်ကြီးမားတဲ့ရုပ်ဝတ္ထုပဲဖြစ်ဖြစ်ဘလောက်သေးတဲ့ရုပ်ဝတ္ထုပဲဖြစ်ဖြစ်ဒီဘောလေးတွေနဲ့သူဝေးထားတဲ့အတွက်သူ့ရဲ့သဘောကတင်ကိုဒကြီးလေးပါးရဲ့သဘောကပေါက်ပြန့်ပြက်စီးနေတဲ့အတွက်ဘလောက်ကြီးတဲ့ရုပ်ပဲဖြစ်ဖြစ်ဘလောက်မာတဲ့တန်လုံးတန်ငယ်တွေပဲဖြစ်ဖြစ်ဒီဒကြီးလေးပါးရဲ့သူဝေးဖြစ်တဲ့အတွက်အချိန်တိုင်းအချိန်တိုင်းဒီသဘောတွေပေါက်ပြန့်နေတော့အချိန်တိုင်းအချိန်တိုင်းအသစ်အသစ်တွေဖြစ်နေရပါတယ်ဝါယောဓာတ်ဆိုတဲ့ထုတ်တဲ့သဘောငြိမ်းတဲ့သဘောဘုရားတို့ဒီခန္ဓာကိုယ်မှာလဲထုတ်တဲ့သဘောရှိရင်ရှိမယ်ငြိမ်းတဲ့သဘောရှိရင်ရှိမယ်ပြောခြင်းဆိုခြင်းတဲ့အခါကျတော့ဒီစကားပြောခြင်းနဲ့စိတ်ကြောင့်မလို့စိတ်ကြောင့်ဖြစ်တဲ့ဝါယောဒါလေးအချိန်တိုင်းအချိန်တိုင်းဖြစ်ပြီးပြည့်နေတာ။သွားခြင်းလာခြင်းတဲ့အခါကျတော့သွားခြင်းလာခြင်းနဲ့စိတ်ကြောင့်မလို့ဖြစ်တဲ့ဝါယောလေးတွေသွားခြင်းနဲ့စိတ်ဆိုတာလည်းအခုပေါ်တယ်အခုပြတ်သွားတယ်။ဒီခြေလမ်းတလမ်းမှာပဲလမ်းနေဆိုရင်လမ်းခြင်းနဲ့စိတ်ကလမ်းပြီးတာနဲ့ပြီးရောခြေလမ်းတလမ်းမဆုံးမခြင်းလမ်းခြင်းနဲ့စိတ်ကခိုင်ရဲနေတာမဟုတ်ပါဘူး။သူ့အမှန်တရားတော့လမ်းကျင်တဲ့စိတ်ကြီးကဖြစ်ပြီးပြတ်သွားတယ်သူကြောင့်ဖြစ်တဲ့ဝါယောဓာတ်ကြီးကလည်းဖြစ်ပြီးချင်းပြတ်သွားတာလေသူညာမှာလမ်းလို့မပြီးသေးဘူးဆိုရင်တော့တန်းလမ်းကျင်တဲ့စိတ်ဆက်ပြီးတော့မှဖြစ်ပါတယ်ဒီစိတ်ကြောင့်မလို့လမ်းကျင်တဲ့စိတ်နဲ့လမ်းနဲ့ဝါယောဓာတ်ဒါလေးတွေအချိန်တိုင်းအချိန်တိုင်းပေါက်ပြန့်ပြည့်စည်နေတာဒီလမ်းနဲ့တစ်ချက်မှာပဲဝါယောဓာတ်ကြီးတွေဖြစ်ပြတ်ဖြစ်ပြတ်နဲ့တန်းကျင်တဲ့စိတ်တွေဖြစ်ပြတ်ဖြစ်ပြတ်နဲ့ဒီသနာကိုယ်ကြီးသွားလာပါတယ်ပြောဆိုပါပါတယ်အဲ့တော့ဓာတိလေးပါဒီပတ်ဆံတော်ဆိုတဲ့ဓာတိလေးပါဟိုကအတူရဲ့သဘောတက်ပြီးဟိုကအချိန်တိုင်းအချိန်တိုင်းပေါက်ပြန့်ပြည့်စည်နေတဲ့အတွက်ဒီဘောတွေနဲ့ဖွဲ့ပြီးသားတဲ့ဘယ်ရုပ်ဝတ္ထုပစ္စည်းမဆိုအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ပါပဲသူ့ရဲ့တက်ပြီးတွေကအချိန်တိုင်းအချိန်တိုင်းပြည့်စည်နေတဲ့အတွက်ဒီရုပ်ဝတ္ထုကလည်းအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်လို့ပြောပါလိမ့်မယ်အဲ့တော့တော့ကံဉာဏ်သိနေတော့မမြင်နိုင်ပါဘူးဉာဏ်နဲ့မှသိနိုင်တာမျိုးပါဦးဇင်းတို့ခန္ဓာကိုယ်လဲသားလိုက်တဲ့အာဟာရတွေကြောင့်မလို့အချိန်တိုင်းအချိန်တိုင်းရုပ်အစ်စ်တွေအသာထိုးနေတဲ့အဟောင်းကြီးထုတ်တဲ့နေရာမှာအစ်စ်တွေအသာထိုးတယ်။ဒီအသာထိုးလိုက်ပြက်လိုက်တော့ကဇလန်သက်ကြီးဖြစ်နေတဲ့အခါကျတော့မျက်စိနဲ့ကြည့်နေရင်တော့ဘလုံးကြီးနဲ့မှမိတ်တုံမိတ်တုံလေးသဘောမျိုးမမြင်နိုင်ပါဘူး။အချိန်ကာလတစ်ခု၊၅-၆လတန်တဲ့အခါကျမှကိုယ်ခန္ဓာကိုယ်ပြောင်းလဲတာ။သိတိတတပြောင်းလဲသွားတာမျိုးပါ။အဲ့ဒီအခါမျိုးကျတော့ငူထဲကတော့သူ့အနေနဲ့သူအချိန်တိုင်းအချိန်တိုင်းပြောင်းလဲနေတာပဲ။ဒီပြောင်းလဲမှုကမသိတာတဲ့အခါကျတော့ဘယ်ရလဲဒီရုပ်ပဲ။ဘယ်ကလဲဒီရုပ်ပဲ။မနေ့ပြန်လဲဒီရုပ်ပဲမသိမသိဒီရုပ်ပဲဒီလိုမျိုးဖြစ်နေတဲ့သဘောမျိုးဒါမြင်မှမရှိလို့ပါပဲမြင်နဲ့မသိလို့ဥစဉ်တော့ကံဉာဏ်လုံးနဲ့အားကိုးနေတဲ့အခါကျတော့ဒီတကြီးလေးပါပေါက်ပြန်တဲ့ဥစဉ်တော့ယူဘက်ခန္ဓာပေါက်ပြန်တဲ့သဘောကိုမသိဘူးဒီအခါကျတော့ခန္ဓာ၅ပါးမှာမြင်နဲ့ခန္ဓာဆိုတဲ့သိတဲ့စိတ်ကလေးတွေဥစဉ်တော့ယောက်ျားသိတယ်မိန်းမသိတယ်အရှူသိတယ်ညိုသိတယ်ကောင်းတယ်လို့သိတယ်ဆိုးတယ်လို့သိတယ်ဒီသိတဲ့စိတ်လေးတွေကအချိန်တိုင်းအချိန်တိုင်းအစ်စ်စ်တွေစားထိုးနေပါလေဒီသိက္ခာလည်းအချိန်တိုင်းအချိန်တိုင်းဖြစ်ပြီးပြည့်နေလို့အခုတည်တယ်အခုပြည့်တယ်ဒါကြောင့်မလို့အချိန်တိုင်းအချိန်တိုင်းပေါက်ပြန့်ပြည့်စည်နေတဲ့အတွက်သိတဲ့သဘောလေးကိုပြောပါတယ်ဒီခန္ဓာတစ်ခုလုံးမှာကြာချောင်းမှာပေါ်လိုက်ကြာနားမှာပေါ်လိုက်ကြာနှာခေါင်းမှာပေါ်လိုက်ကြာကြာပါးစပ်မှာပေါ်လိုက်အရှာမှာပေါ်လိုက်နာရီရမှာပေါ်လိုက်အတိတိတဲ့သိက္ခာကဆက်ကနေအကြောင်းတိုက်ဆိုင်လို့ကိုယ်ညာပေါ်လိုက်ပြတ်သွားလိုက်ညာပေါ်လိုက်ပြတ်သွားလိုက်ဒါကြောင့်မလို့
ဝိညာဏခန္ဓာဆိုတဲ့သိတဲ့ခန္ဓာနဲ့ဖြစ်ပြီးပြတဲ့ဒုက္ခသစ္စာဝိညာဏခန္ဓာဆိုတဲ့ခံစားတဲ့သဘောလေးတွေတခါကျနေလို့ထိုင်လို့ကောင်းနေတယ်တခါကျနေလို့ထိုင်လို့မကောင်းဘူးတခါကျကောင်းတယ်လည်းမဟုတ်ဘူးမကောင်းတယ်လည်းမဟုတ်ဘူးဒီလိုတော့ထင်ရှားမှလာသိပါတယ်ဒီမကောင်းမှလာဒီမကောင်းတာကြီးကလည်းဒီနေမကောင်းမပြောင်းမချင်းခံရဲနေတယ်လို့ပဲထင်တာပဲအမှန်တရားသူ့အမှန်တရားအလိုမဟုတ်ပါဘူးအချိန်တိုင်းအချိန်တိုင်းမကောင်းတဲ့ဒုက္ခဝေဒနာလေးတွေနဲ့ဖြစ်ပြီးပြက်နေတာ။ဘာလို့လဲဆိုတော့ဒီခန္ဓာတကူလုံးကဒီပတ်ခန္ဓာဆိုတဲ့ဒီဝေဒနာမြင်ပြီးဖြစ်ရတဲ့ဦးဇင်းတို့ရဲ့ခန္ဓာတကူလုံးကသဘောတတိနေရအချိန်တိုင်းအချိန်တိုင်းဖြစ်ပြီးပြက်နေတဲ့အခါကျတော့ဒီကိုယ်ပေါ်မှာမြင်ပြီးဖြစ်ရတဲ့ဝေဒနာကလည်းအချိန်တိုင်းအချိန်တိုင်းအစ်စ်အစ်ပါပဲ။သူ့ရဲ့ဤရာယုတ်ကဝေဒနာမြင်ဖြစ်ရတဲ့ယုတ်ကဖြစ်ပြီးပြက်တဲ့အတွက်ဒီဝေဒနာနဲ့ခိုင်ခန့်တည်ရဲနေလို့မရပါဘူး။အချိန်တိုင်းအချိန်တိုင်းအသေးသေးလေးဖြစ်နေတာပါဒုက္ခဝေဒနာတစ်ခုပြတ်သွားရင်နောက်ဒုက္ခဝေဒနာစားထိုးတယ်ဒီမှန်တရားကိုမသိတော့နာလာကျင်တာကိုလည်းနာလို့မဆုံးကျင်လို့မဆုံးရလို့မဆုံးမဆုံးဘူးဆိုတာကအရှင်းမားနေတာပါဉာဏ်ဉာဏ်လုံးနဲ့မကြည့်လို့ပြီးတော့သင်္ညာခန္ဓာဆိုတဲ့မှတ်သားတဲ့သဘောလေးတွေအသိကိုမှတ်တယ်အတန်ကိုမှတ်တယ်အနံ့ကိုမှတ်တယ်ရတာကိုမှတ်တယ်ဒီလိုမှတ်သားတဲ့သဘောလေးတွေကလည်းအချိန်တိုင်းအချိန်တိုင်းအသေးသေးပြီးတော့သင်္ခါရခန္ဓာဆိုတဲ့စိတ်ဆော်တဲ့သဘောလေးတွေဉာဏ်စိတ်ပေါ်ဖို့စိတ်ဆော်တာရှားစိတ်ပေါ်ဖို့စိတ်ဆော်တာလည်းစိတ်ပေါ်ကိုသိတော်တာဝိသိတ်ပေါ်ကိုသိတော်တာရှားပေါ်မှာရှားစိတ်ပေါ်ကိုသိတော်တာဒီသိတော်တဲ့သင်္ခါရခန္ဓာဆိုတဲ့စိတ်တစ်စိတ်ကလည်းအချိန်တိုင်းအချိန်တိုင်းဟိုမှာပေါ်လိုက်ဒီမှာပေါ်လိုက်ဒီခန္ဓာ၅ပါးပေါင်းပြီးတော့မှဖြစ်ပါတယ်အခုဦးဇင်းတို့ကြားရဆိုတာငါမှကြားတဲ့ခန္ဓာ၅ပါးပေါ်တာကြားရတဲ့စိတ်လေးတစ်ခုကခန္ဓာ၅ပါးအခုကြားတယ်အခုပြက်တယ်အခုကြားတယ်အခုပြက်တယ်အချိန်တိုင်းအချိန်တိုင်းဦးဇင်းခုနကပြောတဲ့ခန္ဓာ၅ပါးပေါက်ပြန်ပြက်စီးနေတဲ့အတွက်ဒီခန္ဓာ၅ပါးလည်းအမြဲတမ်းနေတဲ့နေရာမရှိဘူးဒီညာပေါ်လေဒီညာပြောက်တယ်ဒီဒီပ္ပခန္ဓာလို့ခေါ်တဲ့ဓာတိလေးပါပေါက်ပြန်ပြည့်စည်နေတဲ့သဘောခန္ဓာကြီးထဲမှာကြံဉာဏ်လုံးမှာခန္ဓာ၅ပါးပေါ်လိုက်နာမခန္ဓာ၅ပါးပေါ်လိုက်ရှာမခန္ဓာ၅ပါးပေါ်လိုက်မလောတော့ရမှာခန္ဓာ၅ပါးပေါ်လိုက်ဒီခန္ဓာ၅ပါးအကြောင်းတိုက်ဆိုင်လို့ဖြတ်ကနေပြက်ကနေပေါ်နေတဲ့အတွက်ဒါကြောင့်မလို့ဒုက္ခသစ္စာလို့ဘုရားဟောပါတယ်ဒါဥစဉ်တို့ခန္ဓာကိုယ်လိုပဲ30ဘုံမှာရှိရှိများတတ္တဝါအနန္တရဲ့ခန္ဓာလေးဒီလိုပဲဒုက္ခသစ္စာအချိန်တိုင်းအချိန်တိုင်းရင်းပြီးပြက်တယ်ကြာပြီးပြက်တယ်ဖြီးပြီးပြက်တယ်လှုပ်ပြီးပြက်တယ်တီးပြီးပြက်တယ်ဒီဒုက္ခသစ္စာဆိုတာတော့ဖရာယန္တာဖြစ်တာတော့မှဒီဒုက္ခသစ္စာခန္ဓာကိုယ်ကြီးနဲ့နေရတာပဲရင်းပြီးတော့ပြက်တာပဲကြာပြီးတော့ပြက်တာပဲဒီလိုပဲအချိန်တိုင်းအချိန်တိုင်းထောက်ပြန်ပြည့်စည်နေတာပဲအဲ့တော့ဒုက္ခသစ္စာဆိုတာတသက်ကံလေးတောင်တည်တန့်ခိုင်ရဲမနေတဲ့အတွက်အချိန်တိုင်းအချိန်တိုင်းအနိစ္စရောက်နေတဲ့အတွက်ဖြစ်ပြီးပြက်နေတဲ့အတွက်အချိန်တိုင်းအချိန်တိုင်းကြလိုက်ကြလိုက်နဲ့သိရနေတဲ့အတွက်ဒုက္ခအချိန်တိုင်းအချိန်တိုင်းထောက်ပြန်ပြည့်စည်နေတဲ့အတွက်ကိုယ်လိုကိုယ်ကြိုက်မလိုက်တဲ့အတွက်တရားရှိမှတ်တယ်ဆိုရင်တော့ဒီအနတ္တဆိုတဲ့ဘောကိုသိပါလိမ့်မယ်ကိုယ်စိတ်ကလေးကကိုထားရမနေဘူးချက်ကလေးဆိုရင်နားမှာစိတ်ကလေးပေါ်လိုက်ချက်ကလေးဆိုရင်ကိုယ်မှာစိတ်ကလေးပေါ်လိုက်ချက်ကလေးဆိုရင်ဒီစိတ်ကလေးပေါ်လိုက်သုံးမရပါဘူးအာယုသွားတာတိုက်ဆိုင်လို့ချက်ကလေးချက်ကလေးပေါ်တာပဲဒီအသုံးမရတဲ့အတွက်ကိုယ်လိုကိုကြိုက်မလိုက်တဲ့အတွက်ဖြစ်တာကိုလည်းသားလို့မရတဲ့အတွက်ဓာတ်ကြီးနဲ့အတန်နဲ့တိုက်ဆိုင်ရင်ကြားစိတ်ပေါ်မှာလဲမကြားပါနဲ့ဆိုလို့မရဘူး။ဒါကြောင့်မို့ဒီကြားစိတ်ကြီးက၅ပိုင်း၅ဆိုင်မဟုတ်ဘူး။ငါကြားတာမဟုတ်ဘူး။ကိုယ်တော်အတ္တဆိုရင်ကိုဖြစ်တယ်လို့ဖြစ်ရမှာပေါ့။ဒီလိုမဖြစ်တဲ့အတွက်အနတ္တတော်ပေါ့။ပြန်ကြားပြီးတဲ့အခါကျတော့လည်းဒီကြားတဲ့အတန်လေးကကောင်းလိုက်တာ။ဒါလေးတော့မပြည့်စည်သေးခြင်းဘူး။ကြားတဲ့ကြားနေခြင်းတာပဲ။ဒီလိုလည်းမရအောင်။သူတော်နဲ့သူဖြစ်ပြီးပြတ်တာပဲ။ကြည့်တော်လည်းသားလို့မရဘူးပြက်တော်လည်းသားလို့မရဘူးအဲ့ဒါကြောင့်မလို့အခုပြစ္ဆုတ်ပံပေါ်လာတဲ့ခန္ဓာ၅ပါးကအနတ္တတရားအစိုးမရဘူးအကြောင်းတိုက်ဆိုင်လို့ပေါ်မယ်ပေါ်ပြီးတော့လည်းပြက်တာပဲဒါကြောင့်မလို့အနတ္တတရားငါငေါ့စာမဟုတ်တဲ့အစိုးမရတဲ့အနတ္တတရားအချိန်တိုင်းအချိန်တိုင်းမျိုးလုံးမှာမျက်စိလေးပေါ်လိုက်ပြက်သွားလိုက်မျက်စိနာနှခေါင်းရှာကိုစိတ်မှာအချိန်တိုင်းအချိန်တိုင်းအာယုတော်ရတိုက်ဆိုင်ပြီးတော့မှကြားတဲ့ခန္ဓာ၅ပါးလေးတွေကြားတဲ့မသားလေးတွေတစ်ကောင်းပြီးတစ်ကောင်းကြာနေလို့ဒါခန္ဓာ၅ပါးဆိုတာဆက်နေဆိုအခုကြားတယ်ကြားပြီးတော့မကြားတော့ဘူးဆိုတာဒါကြားတဲ့ခန္ဓာ၅ပါးမသားပေါ်သွားတာပဲမျိုးလုံးကမြင်တယ်မြင်ပြီးတာနဲ့မမြင်တော့ဘူးဆိုတာမြင်ပြီးချင်းသူကပြတ်သွားတာပါပဲသူကနောက်မြင်တယ်ဆိုတာနောက်အစ်ပေါ်တဲ့ခန္ဓာ၅ပါးဒီရင်ပေါ်တဲ့ခန္ဓာ၅ပါးမြင်စိတ်ကြီးကပြတ်သွားပြီဒီလိုရသနာနှကောင်းရှာကိုစိတ်မှာအာယုံတော်ရတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းကျက်နေကြတယ်ပေါ်တယ်ပေါ်ပြီးတော့လည်းချက်ချင်းမသားပေါ်သွားတဲ့အတွက်အချိန်တိုင်းအချိန်တိုင်းမတင်သေးတဲ့ဝေးလိုက်သေးလိုက်ချက်လိုက်ချက်လိုက်အတုပါးတွေသလောင်းကြီးသလောင်းချနေတဲ့အတွက်ဒီခန္ဓာ၅ပါးက အတုပါတရားတော့အချိန်တိုင်းအချိန်တိုင်းပေါက်ပြန်ပြည့်စုံမှုဘယ်တော့မှရက်ဆဲမနေတဲ့အတွက်လဲဒုက္ခသစ္စာလို့ခင်ဗျားဟောပါတယ်အဲ့တော့ဥစ္စေတို့ရရှိတဲ့ခန္ဓာ၅ပါးအကြောင်းသမုဒယအကြောင်းဖြစ်တဲ့အကျိုးဒုက္ခသစ္စာဆိုတာယင်းကြီးဖြစ်တဲ့ကြာပြီးဖြစ်တဲ့လံပြီးဖြစ်တဲ့ရှားပေါ်မှာရှားသိလေးပေါ်ပြီးဖြစ်တဲ့ဆိုတဲ့ခြင်းတော်မသိသေးဘူးပြတ်သွားပြီကိုယ်ပေါ်မှာယာပြီးဖြစ်တဲ့ချမ်းသာပြီးဖြစ်တဲ့ဘလောတော်ရမှာတွေးပြီးဖြစ်တဲ့ဖြစ်ပြီးပြည့်နေလို့ဒုက္ခသစ္စာပါတစ္ဆတ်ကလေးတော့တိတက်ခံရင်းနေရမဟုတ်ဘူးတဘောလေးဖြစ်တယ်တဘောလေးပြက်တယ်ဒါကြောင့်မို့လို့ဒုက္ခသစ္စာလို့ခေါ်ပါတယ်ဒေခန္ဓာရရဒုက္ခသစ္စာဘယ်တော့မှမပြောင်းလဲတဲ့အမှန်တရားတစ္ဆတ်ကလေးတော့ဒီအတုပါလေးရက်စဲမနေတဲ့အမှန်တရားနိဗ္ဗာန်မြာမရှိတော့ဒီအသေးလေးဘယ်တော့မှစံမသိမ့်ပါဘူးအဲ့တော့သမုဒယသစ္စာဆိုတဲ့အဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝကြောင့်ဒီဘဝမှာဦးဇင်းတို့ရရှိတဲ့ခန္ဓာ၅ပါးတော့အခုတို့ဖြစ်ပြီးပြနေတဲ့ဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးအဲ့တော့အကြောင်းသမုဒယကြောင့်အကျိုးဒုက္ခဖြစ်တယ်ဆိုတာအကြောင်းသမုဒယဆိုတာကအတိတ်ကအဝိဇ္ဇာသင်္ခါရဦးဇင်းတို့ဒီဘဝမှာသစ္စာတရားတွေမနာရသေးဘူးကြောင်သမားပေါင်းနဲ့မတွေ့သေးဘူးဆိုရင်ကိုယ်ရတာတဲ့ခန္ဓာကိုဒုက္ခသစ္စာရဲ့လို့မသိတော့ဘူးဒါပဲငါဥစ္စာပဲအခုလိုပဲဒီဘဝလုံးမှာရှိနေရလူတွေလည်းကိုယ်ရတာတဲ့ခန္ဓာကိုတော့ငါပဲငါဥစ္စာပဲငါမိဘပဲငါညီကိုမောင်နှမပဲငါယောက်ျားပဲငါမိန်းမပဲဒီလိုပဲသစ္စာမရှိတဲ့အတွက်ချင်းချင်းချင်းအချင်းပါပဲဝိဇ္ဇာရှိတဲ့အတွက်ဆွေးကြီးဆွေးရဆဲမှာပဲအဲ့တော့ဒီဝိဇ္ဇာနဲ့သစ္စာမရှိတဲ့ဝိဇ္ဇာနဲ့သင်္ခါရဆိုတဲ့ကံတွေကိုပြုလုပ်တဲ့အတွက်အတိတ်ကသင်္ခါရဆိုတာအခုဒီဘဝမှာဦးဇင်းတို့ကိုယ်ရတာတဲ့ခန္ဓာကိုဒုက္ခသစ္စာလို့မသိပဲနဲ့ဝိပဿနာမရှိဘဲနဲ့လူကျင်တန်းကျင်တဲ့စိတ်ကလေးတွေဖြစ်ပြီးပြတ်သွားတာကိုသိတဲ့ဉာဏ်နဲ့လူတန်းသိက္ခာနာမဟုတ်ဘဲနဲ့သစ္စာမသိတဲ့စိတ်နဲ့လူတန်းသိက္ခာနဲ့ပြင်းပြင်းနဲ့စိတ်နဲ့ပြေးလိုက်တာပဲဒီစေနာလေးဖြစ်ပြီးပြတ်သွားတာကိုလည်းမသိဘူးဘယ်လိုမသိပဲနဲ့လူတန်းသိက္ခာနဲ့ကုသိုလ်ကံဆိုရင်တော့သင်္ခါရပါပဲအဝိဇ္ဇာပြည့်စရာသင်္ခါရဒီလိုကုသိုလ်ကံစေတနာဖရာဟုကြည်ယူတဲ့ကုသိုလ်ကံစေတနာဒီစေနာလေးကြောင့်မလို့အဝိဇ္ဇာပြည့်စရာသင်္ခါရကြောင့်မလို့ဒီဘဝမှာဒုက္ခသစ္စာလို့ခေါ်တဲ့ဝိညာဉ်ဉာဏ်ယုတ်တလာရင်သာဖတ်တဝိညာဉ်လို့ခေါ်တဲ့ခန္ဓာ၅ပါးအခုလိုကြားပြီးပြတဲ့မြင်ပြီးပြတဲ့တွေးပြီးပြတဲ့ဒီဘောကိုပြောတာပါဒါလေးအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြစီနေတယ်အတိတ်ကမတိပဲနဲ့ပြုလုပ်ခဲ့တဲ့စေတနာကံတစ်ခုကကျေစုပြုလိုက်တဲ့အတွက်ဥဒ္ဒေတို့ဒီဘောမှာတော့ဒုက္ခသစ္စာဆိုတဲ့လူခန္ဓာ၅ပါးသူပ္ပိခန္ဓာ၅ပါးလာရနေပါတယ်အခုကိုယ်ရဲ့ကြောင့်လေးချက်တွေဒိဋ္ဌာန်ကြီးဖြစ်နေတာကြတော့သူတို့လည်းအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းသမုဒယကြောင့်အခုဒီဘဝမှာဖွေးနေကြောင်းရင်ပြိဋ္ဌာန်ရဲ့အပေလေးပါးခန္ဓာတွေဖြစ်နေတယ်။ဒါပေမဲ့သူတို့ရဲ့သင်္ခါရကြတော့ဥဒ္ဒေလုံးလိုမျိုးကုသိုလ်ကံစေတနာမဟုတ်ပဲနဲ့လောဘအုပ်ချုပ်တဲ့ဥဒ္ဒေလုံးတရားမချုပ်မဲ့နေတဲ့အခါကြတော့ကိုလုံးကျင်နာတွေလုပ်တယ်လောဘနဲ့ကိုစားကျင်နာတွေကိုရရှိကျင်တဲ့ပစ္စည်းတွေရရှိဖို့ရှားတယ်ဖွေးတယ်စီးပွားတွေရှားတယ်ပညာတွေတင်တယ်ဒီလောကီလုပ်တွေလုပ်တဲ့အခါကြတော့စားကျင်တဲ့စိတ်နဲ့စားတယ်ပြောကျင်တဲ့စိတ်နဲ့ပြောကျင်တဲ့တဏှာနဲ့ပြောတယ်ကြည့်ကျင်တဲ့တဏှာနဲ့ကြည့်တယ်ဒီလိုတဏှာအုပ်ချုပ်တဲ့ကံတွေကိုပြုလုပ်တဲ့ဆိုရင်တော့ဒီကံကြောင့်မလို့ဖြစ်တဲ့ခန္ဓာ၅ပါးကြတော့ဒီလိုသုမတိခန္ဓာ၅ပါးမဖြစ်ပါဘူး။ဒါဖြစ်လို့ဆိုတော့ तू အာလောဘမဟုတ်ဘူး။ तू ကတော့လောဘအုပ်ချုပ်တဲ့ကံဖြစ်တဲ့အတွက်အခုလိုပိဋ္တာခန္ဓာတွေမောဟအုပ်ချုပ်တဲ့ကံအခါကြီးကျတော့လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးကြီးလိုက်တာပဲ။ရင်လည်းလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူး။ဒါပေမဲ့မောဟဖြစ်တယ်။ဖြစ်ပြီးပြသွားတာကိုမသိတဲ့အတွက်မောဟဖြစ်ပါရင်ကြားတယ်ကြောင်နေကြားတဲ့တောင်ညက်တတ်တာလည်းမဟုတ်ဘူးမညက်တတ်တာလည်းမဟုတ်ဘူးဒါပေမဲ့မောဟဖြစ်တယ်ဒီကြားတာလေးဖြစ်ပြီးပြတ်သွားတော့မသိနိုင်တော့ကြားတာလေးကိုမောဟဖြစ်တာပဲဒီလိုမောဟအုပ်ချုပ်တဲ့ကံတွေကိုမသိဘဲနဲ့လောဘဒေါသမောဟမဖြစ်ဘဲနဲ့နားတောင်ရတဲ့ကံတွေကြီးခဲ့တဲ့ကံတွေဒီကံတွေကကျေစုပြုလို့အခုဒီဘဝမှာသရိတ်တန်တွေသိနေကြောင်တွေသရိတ်တန်တွေဖြစ်နေရတယ်အပေလေးပါးခန္ဓာတွေဖြစ်နေရတယ်ပိဋ္ဌာတွေဖြစ်နေရတယ်အဲ့ဒါကအကြောင်းသမုဒယကြောင့်ဖြစ်တဲ့အကျိုးဒုက္ခပါပဲသူကအကြောင်းသမုဒယကြတော့လောဘအုပ်ချုပ်တဲ့သင်္ခါရဆိုရယ်ကံကြောင့်မလို့ဦးဇင်းတို့အခုဒီဘဝကိုရတယ်ဆိုတာအာလောဘအုပ်ချုပ်တဲ့အာလောဘဆိုတာကောင်းတဲ့စိတ်အုပ်ချုပ်တဲ့သင်္ခါရကြောင့်မလို့အဝိဇ္ဇာတော့အုပ်ချုပ်တာပဲအဝိဇ္ဇာအုပ်ချုပ်လို့လည်းဦးဇင်းတို့လိမ္မာမရတာပါအဝိဇ္ဇာအုပ်ချုပ်တယ်လုပ်တဲ့ကုသိုလ်ဆိုရင်တော့ဒီနေ့မှလိမ္မာမရပါဘူးအဝိဇ္ဇာရှိနေတဲ့အတွက်အဝိဇ္ဇာရဲ့ဆွမ်းရည်တတ္တိက30ပုံထဲမှာပဲသူတို့ကိုပို့တတ်တယ်ဘုရားတဘုံအပြင်ပဲနိဗ္ဗာန်ကိုမပို့တတ်ပါဘူးအဲ့တော့အခုတို့အကြောင်းသမုဒယကြောင့်အကျိုးဒုက္ခဖြစ်တယ်အခုအတိတ်ကအခုလိုကံစေနာလေးကြောင့်ဦးဇင်းတို့ဒီဘဝမှာဖြစ်ပြီးပြတဲ့ခန္ဓာ၅ပါးဒုက္ခသစ္စာကိုလာပြီးတော့မှရတယ်။အဲ့ဒါအကြောင်းသမုဒယကြောင့်ဖြစ်တဲ့အကျိုးဒုက္ခပါပဲ။ဒါကြောင့်မို့လို့ဒ 这个人没完了，这个人接完了，没人来对，你身体有特别的那些棉布阿臭的，估计今天身体有有点干有，这个人来的有，这个没完了哦，现在进行下来，这个骗你了，都快接上，都快要你来对，现在谁雇你了？哎呦，这个为啥等干扰出来？江都里啊叫吴振华习惯嘛。就都该介绍出来，看到俺把拉雅的车吗？八点起来了是不？姑爷他在看到我，不是话都该介绍路，没地点来看见了。姑爷他在看到我，姑看见了，没地了，路径是哪边？没地了，眼里路径哪边？眼里去哪边？哦，没地不是吧？你确定这边看到俺把我，眼里眼里看到俺把我，没地边的，干的你呢？要加工没嘛工的？西亚的越南的，哪里有最标嘛？我看到姑看出来，在哪西的对？别那个，你要看哪里有来钱呢？你要来生活，你得家里生活，你得的，家里家哪里有你得的？过嘛，为什么来？为啥里有你得的？为啥多啊哪里有你得的？哎呦，没得的对，没得这个，江都木里啊江，就都看去哪里去嘛？为什么话？你光嘛没得的那看见了，没得的对，江都木里啊的，看没有嘛？为什么话？就这点哟，你江都木里啊江，过去啊的都看出来了。哭不成了吗？最近呢，在那西台对，有些在这地方呢，有些我听我们说啊，不上那个公看，上那个公看，你说爸妈的接触起来了没有？老公家接触爸妈没接触，老老的，姑妈俺那包米来对，没接啊，没奶奶来对，接啊了，你在这对，没接啊，没奶奶来对，上公看，不上公看，你懂吗？你那龙宝宝空塞啊嘞，啊，这种办法要得多快完嘞？你龙宝宝在哪没接触？家里我们弟弟我们妹妹不是的，你都看没去过，不上公安来都看，你都看来都看，县公安来都看，你都看没去过。哎呀，估计上班咋啦嘛？这屋里啊叫偏的，估计上班也是的，都都看。哪方面呢？现在你家里在这对，不上规的我也弄不熟，现在你哪趟弄不熟？不熟那对，怎么讲？负担的，没钱拿，负担拿，你们钱拿，我也是的，估计你妈了嘛？我也是牛，然后的老板老大妈开一点肉那边，不等他开一点肉那边，等他提点肉，你在这边，你亏下我为啥嘞？比如你亏我，没见哪套，比如嘛，不等他空剩下嘞，大江都不离啊，江不路，不看他都干这啥子的，家里生意的，吃的这刀，我们地里看着，你家了，你在这对，家里生活，你在这对，你生活家务，他比如嘛二手的，干的江不路，吃的下嘞，估计老板也是的都看。估计上班看哪来的，包括哪来的，都一样的啥项目了。估计上班也是的，都看吧。有些我们多少个项目，这在规定哪两个项目，下午嘛嘞，下到山高高的，多少一三六到六个项目，我讲你这的啥啥的，这里面的啥路没比，那边的啥路没比，我从来哦，空三年下来都看。哎，老哥啊，这上班看哪，都看这啥子啦？没对的，交通也讲偏的，就都看。过我妈来问啥哩？天天来那边，天天来那边，哎呀，估计上班吗？江都木里啊，江偏的，就都看，另外一个啥哩？大一点也给啥哩？那也奶奶对路那边，那也奶奶对路那边，对了把钱来做，过完年一家了没看见了？哎呀，这上班吗？江都木里啊，江偏的，就都看，啥子上班都看人是吧？你看你呀，不是说阿姑？我记得哪里记得哪趟去哪里哪趟嘞？啥时到去哪里啥嘞？为啥去哪里为啥嘞？追去哪里追嘞？他的老爸多大？我好久在干哩。我讲你这的生活，几乎在在哪五百人干？我讲你这的耽误，家务在在哪五百人干？我讲你这的养老啥务在在哪五百人干？我讲你这的追去的为啥哩？为啥务在在哪五百人干？干毛喵喵做吧呗？什么在弄啥哩嘞？听嘛呗？我的男朋友在上面说的呢，他现在在哪里？他们在楼下呗，在那五百人干毛喵喵子去吧嘞。有些人干几天说的呢，干毛啊，没几天转来，喵喵子去吧嘞。你看人家把我，俺俩干嘛？把我难听你嘞，是不？干嘛不好意思啊？咋地这样么人呐？老看那阿爸，走路呗，滴滴滴的，都把这事看那阿爸一下叫我纠正你了吧嘞？我估计说干嘛嘞？你阿五阿头娃的事业，家五阿头娃的事业，三五阿头娃的事业。你这些都看嘞，那干嘛嘞？啊，百里吧看那家家，在那欧洲该看那谁呢？不如就看那老边边呀，人啥都一样嘛，不？你也看那，北家看那，这里看那， 你看那一个天底下江湖就是俺你的对你把他那么去跟你的所以呢他自己事业呢自己想你的姑姑姑自己讲钱你的路路你的我把你把我们自己的对江湖里的江湖就都看这啥看那一样的你就都看这啥看那一样都看这啥路我自己的那啥叫做天天的都不要爆发的对姑姑都干嘛的一点点你都没有这样阿姨这样阿姨的一点点这样产业嘛看来方便别进屋里的这样看来我把都干这啥怎么还那么衰呢你的脸上去你吧我要的马丁卡拉阿巴马丁卡三马丁卡我明白了我帮我带来的地点看来方便别进屋上去吧我的你们生了你把老老宋也记他你妈给他我就说了怎么还那么包你了我记得哪里记得都记哪里都给你今年我们干部哦我都干部想你了我就说吧我感觉在看哪有偏对的这么厉害叫不如我就说吧妈的心也罢了三年妈的每一家将非家将撇将非常撇将你的人类路都要做不定要的你都没有办法冲散你的你的路将这么厉害的就都靠我们弄你路啊别人不会拿无罪了这都话你我老娘娘把你弄你的时候等他就说要干你的一杯我在哪让你兄弟无罪了不在哪里都估计够了不都厉害的不都看的但你还没送了累你了一切都不低的对有些人我被接纳打压你了吧我把你老看了吗路都会看了吗有些接纳打我呗也是你们打了你路路不要打我呗都看要路你们打了我呗哪里有被接纳打压了吗都靠我被接纳打压你了都该接纳住了这个人都我们知道吧我但你要路无声路你给他你就讲这么厉害呢就都卡一把呢没干这啥子的不看他也蛮的要不如我跟他去了嘛上去了没有我都开的对你要他说的我当不当不当不加班呢这个这三个地路这个老师的干我路开路无论路地方嘛了你看他哪怕都干这啥我拿一下的这个干不够你估计说干路的干你心里的就要了无论路嘛吃鼻别的都干这啥你鼻别的家鼻别的鼻鼻别的你都该介绍了看你要买的我不知道我估计嘛不要弄几年了大理我年龄的商机你有没你都商机你的所以呢我都加一点的看到阿爸的都该介绍地的年龄啊没该介绍我来比我们地里的所以没该介绍所以那个等到五百人看出来对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不对不我让你让我看我让你让我看我看你自己呢哎呦你自己呢吧这都把包来看哪里我的理解哪里呢上去比如嘛我都爱找路这个路你来走你的我地路让你家来看哪一个都杀不了杀不了吧里面大妹妹不罗吧转后边的哎呀哪里老用你的哎呀也用老你的我在前哪个哎呀阿成来不对没钱哪不钱哪你本钱哪我也是不对我等你啊路我送来的都看了这么厉害练你啊的心里一样都要付出你都在心骂的你都在心里打到底打骂的打骂的帮助在心里是吧里面他来看嘛嘞你今年呢打你嘛打的找我们的这些对我打骂你打骂出来今年的事情拉到我接下来我找我嘞我今年在那手机出来了把我们今年我们留给你我看他吃这部分过年里面过几年是给他一件里面过那边的过年有没但是我们家庭的卡车了把我们拿出来里面的我地点地点我地点好边的我看他的好像别辛苦呗地点家里面上几米多嘛一件的是给你的你有没啥啥的呢没有了不罗巴的没有来到边的家里面啥的对第一件的你有吗我问啥出来呢我也是到这边呗我留给我的亲戚哪里我们真的不顺了我到罗巴江湖路下浮压的都卡里呗冲进去了嘛估计手感嘛没干的你有了这三年呗这样的瑞亚不过的你的路没有你哪里买里面咋骂的我不偏大哪里救呢救呢心里嘛主持啊就下方马方里面对啊就这大家朝南人啊比如 ဆင်းရဲအားထုတ်နိုင်တဲ့ဖွင့်ရင်ဒီလိုကျွမ်းအားကျူးအခက်ခက်ကအသိကကုသကံပါမီတွေစုံနေလို့အခုတို့ဒီအချိန်လေးညကြုံနေတဲ့အချိန်မှာဒီပါမီလေးတစ်ခါလွဲသုံးသွားဖြစ်သွားတယ်ဆိုရင်တော့တော့ဖရာတို့သူဆိုရင်ဒီတယောက်ရဲ့ယူကလေးရက်တဲ့လေးရက်တင်တောင်တော့တင်ရပါအောင်မယ်အဲ့တော့တော့ဖရာကိုစောင့်ပြီးတော့မှမတိကြတဲ့မတိကြဘူးဆိုတာဖရာတော့ပွင့်ပါလေဖရာပွင့်တဲ့အချိန်ကိုတရားရမယ်ဆိုတာတော့တေချာခြင်းမတေချာပါလိမ့်မယ်အခုချိန်မှာတော့ကိုကျူစာအားထုတ်တယ်ဆိုရင်တေချာပါလိမ့်ပါဏီရာတော့ပြည့်နေပြီလားအခုကျူစာအားထုတ်လို့ဝိရိယဆက်ရလို့ရရှိတဲ့အခက်အခဲလေးဆိုတာဖရာတို့သူတို့ကြားမှာလေးရက်တဲ့လေးရက်စင်တောင်တော့ဖြစ်အောင်ဘိုးရီပွင့်အောင်တရားတဲ့ဒုက္ခတဲ့ဆိုင်ဘာမှပြောပါတော့တာမဟုတ်ပါဘူးဒီဒုက္ခကြီးကိုချောင်ရဲနိုင်ဖို့အတွက်ဦးဇင်းပြောတဲ့အတိုင်းလိုက်ပြီးတရားထုတ်ပါပြိကံပြုမယ်ရှင်မြတ်ဖျားရှိတော်လူကြီးရှင်နာသုံးပါဆရာဓမ္မဒီပါများညဝိညာဉ်ကြာသတ္တဝါများပေါ်၌သံယာသမဒီနေ့တိုင်အောင်ခံသုံးပါတို့တွင်သဘာဝဖြင့်ဒီမှာကျွတ်မိရဲ့ဒီရှိတော်ထုံပြစ်တို့ကိုဒီခံခွင်လို့ဒီနေ့တော်မူပါယံဝင်ချတောင်းတော်မာ၏ပြီးတော်သူပေါ်၌သင်ရှိခဲ့တော်အပြညာကိုလည်းပြီးတော်သူကပြီးတော်သူကသင်သာခွင့်ပြုပါ၏ပြီးတော်သူ၏ခန္ဓာ၅ပါးယုံနိုင်ပါဘူးယခုကြားထုတ်တဲ့အခါနိဗ္ဗာန်ကိုရည်မှန်း၏မြတ်စွာဘုရားသူတမ်းပါ၏ရှင်ချင်းဒီချောင်းလည်းကျောင်းနဲ့ကအစီအစဉ်လိုပဲထားလို့ရပါတယ်။ခေါင်းကိုမမတ်ထားပါ။ခေါင်းကိုလည်းမမတ်ပဲထားပါ။မျက်စိကိုသာလေးမိထားပါ။အကျော်ရည်ကိုလိုက်တင်လေးပဲထားပါ။အကျော်ရည်ကိုမတင်းထားပါနဲ့။ကိုယ်စိတ်ကိုမေမနာလေးအလုပ်ပေးထားပါ။ဒါရီးယားမှာပဲဖြစ်ဖြစ်၊ရေညှိုးမှာပဲဖြစ်ဖြစ်အခုမှပေါ်လာတဲ့ဖြစ်တဲ့ဘောလေးတွေ၊လှုပ်တဲ့ဘောလေးတွေ၊ပြီးတဲ့ဘောလေးတွေဒီဘောလေးတစ်ခုခုပဲတနည်းအားမှာအဆက်မပြတ်သတိကပ်ထားပါစိတ်ကိုတရားအောင်မြောက်သိနေအသက်ရှူသွင်းနေတဲ့စိတ်ရှူဆုံးနေတဲ့စိတ်ဆိုတာကတခြားစိတ်တွေရှိရင်မြဲကြည့်တဲ့သက်ပေါက်အင်းရဲ့စိတ်ပါဒီစိတ်ကြောင့်လို့ဖြစ်ပေါ်လာတဲ့ဝင်လေဆက်လေနဲ့နာရီးရားနဲ့ဖြိကပ်လို့ပေါ်လာတဲ့ဖြိတဲ့ဘောလေးတွေလှုပ်တဲ့ဘောလေးတွေပြီးတဲ့ဘောလေးတွေဒီဘောလေးတစ်ခုခုပဲတနည်းအားမှာအဆက်မပြတ်သတိကပ်ထားပါဝင်နေတဲ့နေရာမရှိသေးတဲ့ပုံမှန်နဲ့နည်းနည်းအားစားပြီးတော့အသက်2ချိန်3ချိန်ဟောရှူသွင်းရှူသွင်းလုပ်ပေးလိုက်ပါပြီးတော့လိုက်တင်လေးဆက်ပြီးတော့မှတတိကတ်သွားလိုက်စိတ်ကိုတခြားအောင်မရောက်စေနဲ့စိတ်ဆိုတာအာယုံညွတ်တတ်တဲ့သဘောရှိပါလေဒီစိတ်ကိုလကားထားရင်တော့ရှင်းရအာယုံမျိုးပဲမြင်လိုက်မယ်တကယ်ရှိတဲ့ ਪਰ မတ်ဆိုတဲ့သဘောလေးကိုမမြင်နိုင်ပါဘူးအခုထိရတဲ့သဘောလေးတွေဝင်နေတဲ့လေးဆိုတာအချိန်တိုင်းအချိန်တိုင်းအစစ်အစ်တွေအစားထိုးနေတော့သူ့ကြောင့်ဖြစ်တဲ့ထိရတဲ့သဘောလေးတွေကလည်းအချိန်တိုင်းအချိန်တိုင်းအစစ်အစ်တွေဒီလိုလေးမှလောက်တဲ့ဘောလေးရတယ်အချိန်တိုင်းအချိန်တိုင်းအသေးအသေးနားမှကြားတဲ့ဘောလေးရတယ်အချိန်တိုင်းအချိန်တိုင်းအသေးအသေးဟောဒီဘောလေးတစ်ခုခုပဲတနည်းအားမှာအစမပြတ်တတိကတ်ထားပါစိတ်ကိုတခြားအောင်မရောက်စေနဲ့သူ့စိတ်ကိုအလိုမလိုက်ပါနဲ့ဆက်ပြန်တလဲလဲတတိကတ်ထားဆက်ပြန်တလဲလဲဝိရိယစိုက်ပြီးနေပါတတိထားတဲ့စိတ်လေးကတတိထားပြီးပြတ်သွားတာပဲအရှုခံလေးကတော့အရှုခံခန္ဓာ၅ပါးတော့အရင်ပေါ်မှာပဲခြေရဘောလေးတွေလောက်တဲ့ဘောလေးတွေဒါရီကကိုယ်တတိမထားလဲရှိတာပဲတတိထားလေးရှိတာကိုတွေ့ရနေတယ်။တကယ်ရှိတဲ့ပရမတ်ဆိုတဲ့သဘောခန္ဓာလေးတွေကိုပဲအစမပြတ်တတိထားနေပါ။စိတ်ကိုတခြားအောင်မရောက်စေနဲ့။ကိုယ်စိတ်ကိုအလိုမလိုက်ပါနဲ့။တဏှာလိုအလိုလိုက်ခဲ့ပြီးပါပြီ။ဒါကြောင့်မို့လို့လည်းမဆုံးနိုင်အောင်တဏှာရှည်ရတာ။ဒီစိတ်ကအမှန်တရားကိုသိဖို့အတွက်ကိုယ်စိတ်ကိုမနေမနာလေးအလုပ်ပေးထားပါ။နာရီရချိန်တိုင်းမှာပဲဖြစ်ဖြစ်၊ရင်းညို့မှာပဲဖြစ်ဖြစ်အခုပေါ်လာဦးပဲအခုသိရမယ်။စိတ်ကိုတခြားအောင်မရောက်စေနဲ့။စိတ်ဆိုတာအာယုံညွတ်တတ်တဲ့ဘောရှိပါလေ။ကိုကအလကားထားနေတော့ကိုကဒုက္ခိတာရှိတဲ့အာယုံမျိုးပဲလာပြီးတော့မှညွတ်နေလိမ့်မယ်။ဒီစိတ်ကိုအလကားမထားနဲ့။တဏှာမှာပဲအခုပေါ်လာဦးပဲအခုသိရပါမယ်။အခုရှိတဲ့ဘောလေးကိုပဲအခုသိလိုက်။ပေါ်လာတော့အရင်ပေါ်ပါလေ။ကိုကအစမပြတ်လိုက်ပြီးတတိထားနေရမယ်ပြောတာ။ဒီဘောခန္ဓာလေးတွေနဲ့ကိုကအသက်ရှင်တာပါ။ရှိသေးရှိသေးဘောခန္ဓာလေးတွေနဲ့အသက်ရှင်ပါလေ။လှုပ်သေးလှုပ်သေးဘောခန္ဓာလေးတွေ၊ရင်းနှီးမှာပေါ်တဲ့ဘောခန္ဓာလေးတွေနဲ့အသက်ရှင်တယ်။ဒါပေမဲ့မှာတည်သေးတည်သေးသဘောခန္ဓာလေးတွေနဲ့သက်ရှင်တယ်။နားမှာပေါ်ရင်ရှားသေးရှားသေးသဘောခန္ဓာလေးတွေနဲ့သက်ရှင်တယ်။ဒီသဘောခန္ဓာလေးတွေက ချင်းချင်းချင်းချင်းပေါ်လာတဲ့ဘောလေးတစ်ခုခုပဲတနည်းမှာအစမပြတ်တတိကတ်ထားပါ။နေရာဆိုလို့ခြေလက်တွေဘောင်းတွေကိုမမြင်သေးနဲ့ဘောလေးပါပဲ။စိတ်လေးတည်ငြိမ်အောင်လို့တနည်းမှာစူးစိုက်တတိကတ်ခိုင်းတာ။ကိုယ်တတိအားကောင်းရင်အားကောင်းတော့စိတ်ကတမာရီတည်လာပြီးတော့မှသဘောခန္ဓာလေးတွေအစမပြတ်ပေါ်နေတာကိုတွေ့နေပြီ။ခန္ဓာမပေါ်တဲ့အချိန်လည်းမရှိဘူး။ခန္ဓာမပေါ်ရင်ကိုယ်ကတည်ပြီးပဲကိုယ်သက်ရှင်တာ။အခုပစ္စုပန်ဒီတဲ့ဒီတဲ့ခန္ဓာ၅ပါးလေးတွေနဲ့သိချင်တာဒါလေးတွေကကြီးကြီးပြတ်သွားတာပဲကိုယ်ဆက်မပြတ်လိုက်ပြီးတော့မှသတိထားပြီးနေပါတတိယလုံးဝမလင်းသိနေခန္ဓာမပေါ်တဲ့အချိန်လည်းမရှိပါဘူးကိုယ်ဆက်ပြတ်တယ်လေလေတတိကတ်သာဒါတွင်းစိတ်မှမဝင်သေးနဲ့မဝင်သေးနဲ့ဆိုတော့ကိုယ်စိတ်ကိုမနေမနာလေးအလုပ်ပေးသားမှဒီစိတ်ကိုလကားထားရင်တော့တဏှာစိတ်တွေပြန်ဝင်တဲ့စိတ်တွေငြိမ်းတဲ့စိတ်တွေဒါတွေဝင်လာလိမ့်မယ်ဒီစိတ်တွေဖြစ်ကုန်မရအောင်ကိုယ်စိတ်ကိုမနေမနာလေးတတိကတ်သာအခုပေါ်လာအောင်ပဲအခုသိရမယ်အခုပြစ္ဆုတ်ပံပေါ်လာတဲ့ခန္ဓာကိုပဲအခုသိပါထိတယ်လို့မမှတ်နဲ့လုတယ်လို့မမှတ်နဲ့ဘာမှမတတ်မှတ်ပါနဲ့ပုံမဆိုတာတဘောလေးပဲတဘောလေးပေါ်လာကိုယ်တော့ကလက်ပြီးသိနေုံပဲပြောတာအော်ရတဘောလေးကိုလိုက်ပါကိုယ်စိတ်လေးနဲ့ကိုယ်သိုံနဲ့ဘာမှမတတ်မှတ်နဲ့အခုပေါ်လာပဲအခုသိပါမပေါ်တဲ့အချိန်လည်းမရှိဘူးကိုယ်အစမပြတ်လက်ပြီးတတိကတ်ထားလိုက်တတိထားတိုင်းတတိထားတိုင်းပေါ်လာတာကိုသိတယ်အစမပြတ်တတိကတ်ထားပါဒီစိတ်ကိုမလေးမနာလေးအလုပ်ပေးသားပါဒီစိတ်ကိုလကားမထားပါနဲ့အစမပြတ်တတိထားနေမှာစိတ်ကလေးကအာယုံညွတ်တတ်တဲ့စိတ်ကလေးကတနည်းအားမှာပဲတည်ငြိမ်လာလိမ့်မယ်ဒီထုတ်ပံပေါ်လာတဲ့သဘောခန္ဓာလေးတွေကိုပဲအစမပြတ်တွေးနေလိမ့်မယ်အတွေးစိတ်တွေမဝင်စေနဲ့ဝင်လာခဲ့ရင်လည်းတတိထားတဲ့စိတ်နဲ့ပြန်ပြီးတော့မှချိန်မုန်းပြပါအစမပြတ်တတိကတ်ထားတွေးတဲ့အချိန်မှာလည်းတတိထားတဲ့စိတ်ကပေါ်လို့မရဘူးတတိထားတဲ့စိတ်ပေါ်ရင်လည်းတွေးတဲ့စိတ်ကဖြစ်ကုန်မရဘူးကိုယ်တတိလက်လို့ဖြစ်သွားလို့စိတ်ကတခြားကိုရောက်သွားတယ်ကိုယ်စိတ်ကိုတတိထားတဲ့စိတ်ကအခုတတိထားတယ်အခုပြတ်သွားတယ်အခုတတိထားတယ်အခုပြတ်သွားတယ်တတိထားတဲ့စိတ်ဆိုတာမလောသွားရမှာပေါ်ပါလေဒီမျိုးလေးမှာပေါ်တယ်ဒီစိတ်ကလေးကမနေမနာလေးတတိထားနေရမယ်ဆိုတာဖြတ်ပြန်တယ်လေလေတတိကတ်ထားဘာလို့တတိထားမှလဲဆိုတော့စိတ်စိတ်စိတ်ရုပ်ဆိုတဲ့တကယ်ရှိတဲ့ဘောလေးတွေကိုပဲတတိထားတဏှာတွေဥပက္ခာပြုထားပါအတွေးစိတ်တွေမဝင်စေနဲ့စိတ်ကိုလုံလိုက်ပါနဲ့တကယ်ရှိတာကသဘောခန္ဓာလေးတွေပါအချိန်တိုင်းအချိန်တိုင်းထောက်ပြန်ပြည့်စည်နေတဲ့သဘောခန္ဓာလေးတွေရှင်းပြီးပြတ်တယ်လုံပြီးပြတ်တယ်တည်ပြီးပြတ်တယ်အတိတ်ကအကြောင်းသမုဒ္ဒရာကြောင့်ဖြစ်တဲ့အကျိုးဒုက္ခသစ္စာခန္ဓာ၅ပါးဘလို့နေရာဒီဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးကိုအရင်သတိထားရတာသတိထားရင်ပေါ်လာသိတယ်အစမပြတ်သတိထားပြီးနေပါပေါ်လာတော့အရင်ပေါ်မှာပဲကိုယ်သတိမထားလဲကိုယ်သက်ရှင်အဲ့ဒီခန္ဓာနဲ့သက်ရှင်တာလူတည်တဲ့အခါကျတော့ညစီနဲ့ညနေခန္ဓာကြီးကတော့ရှိနေတာပေါ့ဒီသဘောခန္ဓာလေးတွေမရှိတော့လို့ဒီသဘောခန္ဓာလေးတွေကိုအစမပြတ်လိုက်ပြီးသတိထားမင်းနေပါတကယ်ရှိတဲ့ခန္ဓာအစ်စ်ကိုဥပဒနာရှုရမှာပါဒါကြောင့်မလို့ဒီခန္ဓာအစ်စ်ကိုအစမပြတ်မြင်ရဖို့အတွက်စိတ်လေးတည်ငြိမ်အောင်လို့တမာရီတည်ထောင်လာဒီလိုလုံးဝမရသေးပါနဲ့ကိုယ်တတိယအရေးကြီးလို့တတိပဌံလို့ခေါ်တာပါတတိမှမရှိရင်နောက်ကပညာလိုက်လို့မရပါဘူးတော့ဒီတတိကကိုယ့်ရဲ့နှလုံးသားမှာကိန်းသွားဖို့ကြိုးစားမှာဒါကြောင့်မလို့ဒီပရမတ်ကိုပဲသတိထားပါပုံတန်တည်းစာရင်ခဲရုံမမြင်သေးနဲ့တကယ်ရှိတာကသဘောခန္ဓာလေးကြီးအခုပြစ္ဆုတ်ပံအာယုံသွားရတိုက်ဆိုင်ပြီးတော့မှပေါ်လာတဲ့သဘောခန္ဓာလေးကြီးဒါလေးတွေကိုပဲအစမပြတ်သတိထားနေပါခန္ဓာမပေါ်တဲ့အချိန်လည်းမရှိဘူးကိုယ်ပြစ္ဆုတ်ပံပေါ်စေပေါ်စေသဘောခန္ဓာလေးကြီးနေပဲသက်ရှင်တယ်ဒါလို့ကိုယ်ကသတိထားတဲ့အချိန်ကြောင့်သတိထားတဲ့စိတ်နဲ့သက်ရှင်တယ်အစမပြတ်သတိထားနေရမယ်ပြောတာသတိထားတဲ့စိတ်မရှိရင်ပေါ်လာတဲ့ခန္ဓာနဲ့သက်ရှင်တယ်ကြည့်တဲ့ဘောလေးတွေလောက်တဲ့ဘောလေးတွေကြားတဲ့ဘောလေးတွေဒီဘောလေးတွေနဲ့သက်ရှင်တယ်။ကိုယ်သတိထားတဲ့အချိန်မှာသတိထားတဲ့စိတ်နဲ့သက်ရှင်တယ်။ဖက်ပြန်တယ်လည်းသတိကတ်တာ။ဒီလိုလုံးဝမင်းသိနေမရှိတာကိုသတိထားရတာမဟုတ်ဘူး။မတွေးစရာအကြောင်းမရှိပါဘူး။အတန်တရာလုံးတော့မှဒီခန္ဓာစိတ်ကိုမတွေးခဲ့တဲ့အတွက်ဘာမုတ်တောင်ငါလုပ်တယ်။ယောက်ျားလေးမိန်းမလေးလူတွေသတိထားနေဆိုပြီးဒီပြညာအာယုံတွေကိုပဲမရှိတဲ့ပြညာအာယုံတွေကိုပဲတကယ်ရှိတဲ့ဖြစ်နေတာ။ဒါတွေတော့မရှိတာတွေတော့မအကြည့်လို့နေနေတာပဲတကယ်ရှိတာကိုရှာတာပါမတွေးစရာအကြောင်းမရှိဘူးအများအားရှိနေတဲ့သဘောလေးတွေရှားရဆိုတာသဘောလေးတွေပဲရှိရဆိုတာသဘောလေးတွေပဲအခုရှိရအခုပြတ်တယ်အခုကြားရအခုပြတ်တယ်အခုသိရအခုပြတ်တယ်အခုခံစားရအခုပြတ်သွားတယ်သဘောလေးတွေပေါ်တာပြောတာပါငကွာလည်းမရှိဘူးဖြစ်ပြီးတော့လည်းပြတ်သွားလို့မရှိဘူးအခုမှအာယုံတွားရတိုက်ဆိုင်ပြီးတော့မှဖြတ်တယ်ဖြတ်တယ်ပေါ်တာအများအားရှိနေတာတခုမှမရှိပါဘူးစိတ်ထုတ်ပံပေါ်လာတဲ့သဘောခန္ဓာလေးတွေနဲ့ပဲသက်ရှင်တာဒီပေါ်သေးပေါ်သေးသဘောခန္ဓာလေးတွေကိုပဲအစမပြတ်လိုက်ပြီးတော့မှတတိကတ်ထားပါစိတ်ကိုတခြားလို့မရောက်သေးနဲ့ပညာအာယုံကနေပြီးတော့မှပရမအာယုံကိုပြောင်းတာပါပညာအာယုံနေမြင်နေမယ်ခြေလက်တွေကောင်းနေမြင်နေမယ်ဆိုရင်တော့ဝိပဿနာမဖြစ်ပါဘူးသမထပဲဖြစ်နေမယ်ပဇံနေတာပဲဖြစ်နေမယ်ပဇံဖြစ်ပြက်ပဲဖြစ်နေမယ်တကယ်ရှိတဲ့ဘောလေးတွေကိုမြင်နေမှနောက်ကပညာလိုက်လို့ရမှာသမာသင်္ကပ္ပနဲ့ သမာဓိဆိုတဲ့အကျံကောင်းတဲ့အမြင်မှန်လိုက်လို့ရမှာမရှိတာကြီးကိုရှုနေလို့မရပါဘူးတကယ်ရှိတာသဘောခန္ဓာလေးတွေဒီသဘောလေးတွေကိုပဲအဆက်မပြတ်မမြင်မြောင်ကြည့်ပါခန္ဓာတွေကတော့တစ်ခုပြီးတစ်ခုအဆက်မပြတ်အသာဆိုးပေါ်နေမှာပဲကိုယ်လည်းအဆက်မပြတ်လိုက်တော့မှသတိကတ်တာစိတ်ကိုတရားကိုမရောက်သေးပါနဲ့ဒီစိတ်ကိုလိုမလိုက်ပါနဲ့တတိထိုင်ပေါ်လာတာကြည့်တယ်ပေါ်လာတော့အရင်ပေါ်လာပါပေါ်တဲ့အချိန်မှာပေါ်တဲ့စိတ်နဲ့သက်ရှင်တယ်ကြားရင်ကြားတဲ့စိတ်နဲ့သက်ရှင်တယ်တတိထားတဲ့စိတ်ကနောက်မှပေါ်လို့ရတတိထားရင်တတိထားတဲ့စိတ်နဲ့သက်ရှင်တယ်တတိထားတဲ့စိတ်ကတတိထားပြီးပြတ်တယ်ကြားတဲ့စိတ်ကကြားပြီးပြတ်တယ်ရှိတဲ့စိတ်ကရှိပြီးပြတ်တယ်ဒီပေါ်လာတဲ့သဘောခန္ဓာလေးတွေတော့အစပပြတ်လိုက်ပြီးတတိကတ်တာတတိထားတိုင်းတတိထားတိုင်းပေါ်လာတာကိုသိတယ်တတိထားလို့ပေါ်လာသိတယ်ဆိုတာပရမတ်ဆိုတဲ့တကယ်ရှိတဲ့ခန္ဓာအစ်ကိုတော့သိတာပဲဒါပေမဲ့ဒီအရှုကမရှိတော့တဲ့အချိန်ကျမှရှိတဲ့သဘောလေးမရှိတော့တဲ့အချိန်ကျမှဒီကြည့်တဲ့ဘောလေးကိုရှိတယ်ဆိုပြီးတော့မှသိတာ။ကြားတဲ့ဘောလေးမရှိတော့တဲ့အချိန်ကျမှဒီကြားတဲ့ဘောလေးလို့သိတာ။အဲ့တော့မရှိတော့တဲ့အချိန်ကျမှသိခွင့်ရတာဖြစ်တဲ့အတွက်တတိတက်တဲ့နဲ့တော့သမာဓိတည်းဆိုတဲ့အမြင်မှန်ကိုမရဘူး။ဒါကြောင့်မလို့တတိနောက်ကပညာလိုက်ပြပါ။တတိထားလို့ပေါ်လာတဲ့ရှိတဲ့ဘောလေးကိုပြက်ပြီးလို့တွေးလိုက်။မရှိဘူးလို့သိလိုက်။တတိထားလို့ပေါ်လာတဲ့လောက်တဲ့ဘောလေးကိုမရှိဘူးလို့သိလိုက်။ဘာပဲပေါ်လာမရှိဘူးလို့လားသိလိုက်ပါ။အစမပြတ်လိုက်ပြီးသိပြီးနေရမယ်။မရှိတာကိုသိအောင်ရှိပြီးနေပါအရှုကံနဲ့ရှုညာပြန်ပြီးတော့မှမဖြစ်ပါဘူးအတိထားလို့ပေါ်လာတဲ့သဘောခန္ဓာလေးတွေဒါလေးတွေကိုဉာဏ်လေးနဲ့အကဲခတ်တယ်ဆိုရင်အရှုကံပေါ်နေတဲ့အချိန်မှာအရှုကံနဲ့သက်ရှင်တယ်ပြီးရင်ရှိတဲ့ခန္ဓာ၅ပါးနဲ့သက်ရှင်တယ်ဒါလို့ကအကဲခတ်တယ်ဆိုရင်အကဲခတ်တဲ့ခန္ဓာ၅ပါးနဲ့သက်ရှင်တာအဲ့တော့အကဲခတ်တဲ့စိတ်ကဘာကိုတွေးမလဲဆိုတော့မရှိတာပဲတွေးမယ်အခုသစ္ဆုတ်ကံပေါ်လာတဲ့ရှိတဲ့သဘောလေးမရှိတာကိုတွေးမယ်အခုသစ္ဆုတ်ကံပေါ်လာတဲ့လောက်တဲ့သဘောလေးမရှိတာအခုသစ္ဆုတ်ကံပေါ်လာတဲ့ရှားတဲ့သဘောလေးမရှိတာမရှိတာကိုပဲတွေးနေတယ်ဒါမှလားအမြင်မှန်ဖြစ်ပါလိမ့်မယ်သမာဓိတိဆိုတဲ့အမြင်မှန်ရှိရတာမရှိတာတတိထားရင်ပေါ်တာသိတယ်ပညာနဲ့တွေးလိုက်ရင်ပြတ်တာသိတယ်ဒါပဲပေါ်လာမရှိဘူးမရှိဘူးလို့အစမပြတ်လိုက်ပြီးသိနေပါဗစ္စတ်ကယွနေရမှာတော့မဟုတ်ဘူးကိုဉဏ်လေးနဲ့ကိုမြင်ရမှာပြောတာကိုရှိရကမရှိတာလေးကိုသိရမှာရှိရကမရှိတာလေးကိုသိရမှာငကိုရေကမရှိတာမဟုတ်ဘူးအခုရှားရဲဆိုတာအခုရှိတဲ့အခုရှုကံပေါ်လာတာပဲဒါလေးကိုဉဏ်လေးနဲ့ကြည့်လိုက်အရင်ကြားတဲ့သဘောလေးမရှိတော့ဘူး။ကိုကကြည့်တဲ့ဉာဏ်လေးနဲ့အသက်ရှင်နေတာ။ကြည့်တဲ့ဉာဏ်လေးကလည်းကြည်ကြည့်ပြတ်သွားတာပဲ။နောက်ကိုတွေ့ရဆိုတာနောက်အစားထိုးတာတွေ့တာ။နောက်ကြားစိတ်ထက်အစားထိုးတာ။နောက်ကကြည့်တဲ့သဘောလေးထက်အစားထိုးတာ။အစားထိုးပေါ်လာတာကိုလည်းလုံးဉာဏ်နဲ့ဖြတ်ပြီးတော့မှသိနေနေပါ။ကြားစိတ်လေးတွေကြောင်းတိုင်းဒါအစင်ကြောင်းနေတာပဲ။ကိုကဉာဏ်လေးနဲ့ခေါင်းကြီးလိုက်ပြီးနေပါ။ကိုယ့်ရဲ့ခန္ဓာအစင်ကြားမှာကိုယ့်ရဲ့ဉာဏ်ကိုဝင်သေးပါ။အတိထားရင်ခန္ဓာအစင်တန်းနေတာတွေ့တယ်။ကြည့်တဲ့ဘောလေးတွေအဆက်မပြတ်အသာထိုးနေတာတွေ့နေတယ်။လောက်တဲ့ဘောလေးတွေအဆက်မပြတ်အသာထိုးနေတာတွေ့နေတယ်။ရှားတဲ့စိတ်လေးတွေဒစိတ်ကြီးတဲ့စိတ်အဆက်မပြတ်အသာထိုးနေတာတွေ့နေတယ်။အဲ့တော့ကိုယ့်ရဲ့ခန္ဓာအစဉ်လေးဒီကြားထဲမှာအပြက်ကိုသိတဲ့ဉာဏ်ဉာဏ်ပြီးတဲ့ဉာဏ်တွေးမိပါ။ဘာပဲပေါ်လာပြက်ပြီးလို့လားသိလိုက်။ဘာမှမတတ်မနဲ့သိတဲ့စိတ်ပေါ်တဲ့အချိန်မှာအဲ့ဒီစိတ်ရဲ့အသက်ရှင်တာပဲအကျိုးကမရှိတော့ဘူး။အဲ့ဒီချိန်မှာဒစိတ်ရဲ့အသက်ရှင်ပါလေ။ကိုယ်အပြက်ကိုသိတဲ့ဉာဏ်နဲ့အသက်ရှင်တယ်ပြောတာ။ကိုယ်ကခန္ဓာအစဉ်ကြမှာကိုယ်ကဉာဏ်ကိုဝင်ပြီးဉာဏ်ပြီးဉာဏ်အစမပြတ်လာပြီးတော့မှသိပြီးနေပါအရှုကံပေါ်တဲ့အချိန်မှာအရှုကံနဲ့သက်ရှင်တာပဲကိုယ်ကဉာဏ်ဝင်တဲ့အချိန်မှာဉာဏ်နဲ့သက်ရှင်တာပြောတာအရှုကံမရှိတော့တဲ့အချိန်ကြမှာဉာဏ်ကပေါ်လို့ရတယ်ဒါကြောင့်မလို့ပေါ်လုံးကတော့ခန္ဓာပဲပေါ်လုံးကတော့ရှားစိတ်လေးပဲဉာဏ်လေးနဲ့ကြည့်လိုက်မရှိပါဘူးပေါ်လုံးကတော့ဝိညာဉ်လေးပဲဉာဏ်လေးနဲ့ကြည့်လိုက်ဒီဝိညာဉ်မရှိတော့ဘူးကိုယ်တွေ့တယ်ဆိုတော့နောက်သားထိုးတာတွေ့တယ်ခန္ဓာမရှိတာကိုသိတာဝိပဿနာပါအခုပြစ္ဆုတ်ကံပေါ်လာတဲ့ခန္ဓာရဲ့မရှိမှုကိုသိတာဘုရားတနာမျက်စိနဲ့တော့ဘလို့မှမမြင်ဘူးဉာဏ်နဲ့သိရမှာပြောတာကိုဉာဏ်နဲ့ကိုသိမှာကိုသိကိုကိုဉာဏ်နဲ့ကိုသိရမှာတတိထားမှာပေါ်လာသိနေပေါ်လာသိမှလည်းနောက်ကပြတ်ပြီးလို့တွေးရဉာဏ်ကလိုက်လို့ရနေတယ်တတိကလုံးဝမလေးစိတ်နဲ့ရှိတဲ့သဘောလေးတွေတတိနဲ့တတိကြားထဲမှာပြတ်ပြီးလို့အဆက်မပြတ်လိုက်ပြီးသိနေနေပါသိသိနေမှလည်းမက်တာတစ္ဆာဖြစ်နေတယ်အချက်တည်းုံလည်းမပြီးဘူးဆက်ပြန်တယ်လည်းသိနေရမယ်သိတဲ့စိတ်လေးအပြက်ကိုသိတဲ့ဉာဏ်အကဲခတ်တဲ့ဉာဏ်တွေးတဲ့စိတ်လေးရတယ်တွေးပြီးပြတ်သွားတာပဲအခုအကဲခတ်ပြီးပြတ်သွားတာပဲအခုအကဲခတ်တဲ့အခုပြတ်တဲ့ဉာဏ်ပြီးတဲ့ဉာဏ်ဒါပြောမှအကဲခတ်ပြီးနေပါပြတ်သွားတဲ့ဉာဏ်မှာချက်ချင်းအရှုကံဆက်ပြီးအသာထိုးတာအသာထိုးပေါ်လာတာကိုလည်းဆက်ပြီးတော့မှအကဲခတ်ပြီးနေပါမနေမနာလေးစူးစူးဆက်ဆက်ကြည့်ပါဘာတွေးသိမှမဝင်သေးနဲ့ခန္ဓာတော့သူ့ရဲ့အမှန်တရားကိုချိန်တိုင်းချိန်တိုင်းကြောနေပါလေတရားမရှိမှလည်းဒီခန္ဓာဖြစ်ပြီးပြတဲ့ဒုက္ခသစ္စာပဲ။ဒီနည်းပြတဲ့၊ကြားပြီးပြတဲ့၊ဖြီးပြီးပြတဲ့၊လှုပ်ပြီးပြတဲ့၊တွေးပြီးပြတဲ့ဒီအသေးလေးကိုလိမ့်လို့ရှူတာပြီးတော့မှကိုယ်ကတဏှာနဲ့ပေါ်လို့ရတယ်။တရားမရှိမှတဲ့အခါကျတော့အရှိနဲ့အသိနဲ့မကိုက်ဘူး။အခုလိုသတိပညာနဲ့စောင့်ကြည့်နေမှအရှိဒုက္ခသစ္စာနဲ့အသိနဲ့မက္ခသစ္စာနဲ့ကိုက်နေတယ်။မက္ခနဲ့ဒုက္ခနဲ့မက္ခနဲ့ဘယ်တော့မှမခွဲပါနဲ့။ကိုယ်ခန္ဓာဖြစ်ပြီးပြနေတယ်၊ကိုယ်ကအစမပြတ်လိုက်ပြီးသိနေရမယ်။ရှင်ရှင်ဆက်ဆက်ပေါ်လာဟုစူးစူးဆိုက်ဆိုက်ကြည့်ပါ။မ ဝိနာသင်္ခါရဝိနာသုဆိုင်ကြည့်ဝိဝိနာလားနေသလားဒီဝိနာလားနေသလားဆိုပြီးဆိုင်ကြည့်လိုက်ရှင်းလိုက်တာလည်းမရှိတော့ဘူးကိုတွေ့ရနောက်သားထုတ်လာနောက်သားထုတ်တော့လည်းနောက်ဆိုင်ကြည့်ဒလက်သကြီးသုဆိုင်ကြည့်နေပါဝိနာကိုသိတဲ့စိတ်ကြီးကတော့အတမပြပေါ်နေမှာပဲအကျဲခတ်တဲ့စိတ်ကြီးကတော့ကိုကဒလက်သကြီးကိုစိတ်ကိုမနေမနာနဲ့အလုံးပေးနေမှာသုသုဆိုင်ဆိုင်တာရှိငါလည်းရှင်းနေသိတဲ့စိတ်ကြီးရှင်းဖို့မပေးနဲ့ဝိနာသင်္ခါရဝိနာကိုသုဆိုင်ကြည့်ဝိနာကိုသိတဲ့စိတ်နဲ့အကျဲခတ်တဲ့စိတ်နဲ့စစ်ထိုးပါအကဲခတ်တဲ့စိတ်ကအာတာရယ်ဆိုရင်ဝေဒနာကိုခံနိုင်ရှိသွားလိမ့်မယ်အကဲခတ်တဲ့စိတ်ကအာနေရယ်ဆိုရင်ဝေဒနာကိုသိတဲ့စိတ်ကအာများရယ်ဆိုရင်ဝေဒနာကိုမခံနိုင်ဘူးကိုယ်ဝေဒနာကိုဓာတ်ကြီးခံစားနေရယ်ဆိုရင်ဒီဝေဒနာကိုအမျိုးမျိုးလိုက်ပြီးတတ်မှတ်လိမ့်မယ်ကိုကတော့ဖြစ်ပြီးပြက်နေရတယ်သူ့ရဲ့အမှန်တရားကတော့ဖြစ်ပြီးပြက်နေရတယ်ကိုကမသိတဲ့အတွက်နားလို့မဆုံးချင်းလို့မဆုံးရားလို့မဆုံးဖြစ်နေတာဖြစ်ပြီးပြက်နေတာပဲရှိတယ်ဒီမှန်တရားကိုပိုင်ပိုင်နိုင်နိုင်သိဖို့စူးစူးဆိုက်ဆိုက်ရှိပါတတိယလုံးဝမလစ်စေနဲ့အခုတော့တရားရှိမှနေတဲ့အချိန်မှာကိုယ့်ရဲ့ခန္ဓာ၅ပါးကိုဖျားကိုလှူထားပါတယ်အဲ့ဒါကြောင့်မလို့ကိုသိတဲ့အသိဉာဏ်ကကိုယ့်ရဲ့နှလုံးသားမှာဖျားကိန်းနေမှာဖျားသိတဲ့အသိဉာဏ်နဲ့ကိုသိတဲ့အသိဉာဏ်နဲ့ထပ်တူဖြစ်နေမှာဖျားအနိစ္စဒုက္ခအနတ္တလို့ကိုယ့်ခန္ဓာကိုခေါ်လာတယ်ကိုယ်ကလည်းကိုယ့်ခန္ဓာထဲမှာအခုလို့ဖြစ်ပြီးပြနေတာလေးတွေကိုပဲမြင်နေတယ်ဆိုရင်ဒါအရှင်းနဲ့အသိနဲ့ကိုက်နေတာကိုယ့်ရဲ့အသိနဲ့ဖျားရဲ့အယူဖြစ်ပြနေကိုမြင်တဲ့ကိုယ်ကလည်းဖြစ်ပြကိုပဲမြင်နေဖျားရဲ့အယူကလည်းဖြစ်ပြဘုရားရှင်ကိုယ်တော်မြတ်ကြီးဖော်ထုတ်ပေးခဲ့တဲ့ဒီကနာဒုက္ခသစ္စာဆိုရတဲ့အချိန်တိုင်းဖောက်ပြန်ပျက်စီးနေလို့ကိုယ်လည်းဒီမှန်တရားကိုကိုဉာဏ်လေးနဲ့ကိုမြင်မြင်နေတယ်ဆိုရင်ဒါကိုယ့်ရဲ့နှလုံးသားမှာဖျားပွေနေတာပါအချိန်နဲ့အချိန်နဲ့ကိုက်နေတာပါကိုပိဋ္ဌံမုတ်ဘတ်ကိုကိုဖျက်ချနေတာပါပြစ္ဆုတ်ပံပေါ်လာတဲ့ခြေတဲ့ဘောလေးတွေလုံးတဲ့ဘောလေးတွေကြီးတဲ့ဘောလေးတွေခံစားတဲ့ဘောလေးတွေဒါလေးတွေကပိဋ္ဌံမုတ်ဘတ်အစပေါ်လာတာအာယုဘာယတိုက်ဆိုင်ပြီးဆက်ပြန်ပြက်ပြန်ပေါ်လာတာဒါလေးကိုကိုကအပြည့်ကိုအပြည့်ထက်တဲ့ဉာဏ်အပြည့်ကိုသိတဲ့ဉာဏ်မဝင်ဘူးဆိုရင်သူ့ရဲ့ဓမ္မနိယာမအတိုင်းသနာဥပဒေစံဆိုပြီးပေါ်လာတဲ့ဝိညာဉ်လေးကိုမြစ်တက်တဲ့သနာဆွဲလန်းတဲ့ဥပါဒံဖြတ်ပြီးတော့မှခံစားဖို့အားထုတ်တဲ့ကံဒါဓမ္မနိယာမပဲတရားမရှိမှတ်ဘူးဆိုရင်တော့သူ့ရဲ့ဓမ္မနိယာမကိုဘယ်သူမှမလွန်ဆန်နိုင်ဘူးကိုယ်အခုချိန်မှာတော့ဒီနိယာမကိုသိုးပြနေတာထုံးစံကိုဖြည့်ပြနေတာပါဘာလဲပေါ်လာပေါ်လာဖြည့်ဖြည့်ပြနေတာပဲရှိတယ်အခုကြားတယ်အခုပြတဲ့ကိုယ်အစမပြတ်လိုက်ပြီးသိနေနေပါအလကားမနေနဲ့ဖြည့်ပြီးလို့ကသိလိုက်ကိုယ်တော့ဖြည့်ဖြည့်ပြနေတာပဲကိုယ်တကယ်ခတ်တဲ့စိတ်ပေါ်တဲ့ချိန်မှာအရှုကဘယ်တော့မှမရှိဘူးလို့သုံးရချက်ချပြီးတော့မှတဏ္ဍာတိတဏ္ဍာကဲခတ်ပြီးနေပါရှင်ရှင်ဆိုင်ဆိုင်ပေါ်တဲ့သဘောခန္ဓာလေးမျိုးစူးစူးဆိုက်ဆိုက်ကဲခတ်ပြီးနေပါဒီပြည့်နဲ့ဉာဏ်နဲ့မဆွဲပါနဲ့ဒီဉာဏ်ကိုဘုရားလေးတင်ရှင်တဲ့ကဘာတသိန်းပါဏီရှိပြီးတော့မှဖော်ထုတ်ပေးခဲ့တဲ့လက်ကင်နံပါလောကနာကတော့ဘာမှမဟုတ်ဘူးအင်မတန်သိမ့်မွေ့ရရှိတဲ့ကျိုးကျေးဇူးကအင်မတန်များပါလေဒီဉာဏ်ကိုမရခဲ့လို့ဦးဇင်းတို့တယောက်တယောက်ကတဏ္ဍာညာလုံးမှာရေချောင်းတွေကသမုဒ္ဒရာ၄၀လောက်ကြောင်းသူများတက်ပြတ်တာခံခဲ့ရပြီးပါပြီဘာမှတန်မြန်မရှိနဲ့ဒီအသေးလေးကိုသိနေတာလောရတာဘာမှပြောပါလောက်တာမဟုတ်ဘူးရရှိတဲ့အကျိုးကျေးဇူးကအမတန်များပါလေကိုယ်အသေးကိုကိုသိပြီးတော့မှဒီအသေးလေးမရှိတဲ့နိဗ္ဗာန်ကိုအရောက်သွားမှာကိုယ်အသေးကိုမှကိုမသိဘူးဆိုရင်ကိုအသက်ရှင်နေတော့ကိုယ်ခန္ဓာထဲမှာဖြစ်ပြီးပြည့်နေတဲ့အသေးလေးတွေအနိစ္စဒုက္ခအနတ္တလေးတွေဒါလေးတွေကိုများများမြင်မှဒီအသေးလေးမရှိတဲ့နိဗ္ဗာန်ကိုဉာဏ်နဲ့မြင်နိုင်လိမ့်မယ်ဒီအသေးလေးမှမမြင်နိဗ္ဗာန်လည်းဘယ်တော့မှမမြင်ဘူးခန္ဓာ၅ပါးဆိုတာအချိန်တိုင်းအချိန်တိုင်းပေါက်ပြက်ပြက်ပြီးနေတာစိတ်စိတ်တည်းယုံနိဗ္ဗာန်စိတ်တည်းတည်းယုံဆိုတာဒုက္ခတစ္ဆာနိဗ္ဗာန်ဆိုတာဒုက္ခတစ္ဆာအဲ့တော့နိဗ္ဗာန်ကိုသိဖို့အတွက်ကိုယ်ခန္ဓာထဲမှာအခုလို့စိတ်တည်းတည်းယုံဆိုတဲ့မြင်ပြီးပြက်တယ်ကြားပြီးပြက်တယ်ခံစားပြီးပြက်တယ်ကြည့်ပြီးပြက်တယ်လှုပ်ပြီးပြက်တယ်ဒါလေးတွေများများမြင်အောင်ကြည့်ဒါဒုက္ခတစ္ဆာဆိုတဲ့သူ့ရဲ့အမှန်တရားကိုပြောနေတာကိုယ်လည်းစူးစူးဆိုက်ဆိုက်ကြည့်များများမြင်အောင်ကြည့်ပေးပါဘယ်တန်ရာလုံးဒီအသေးမမြင်ခဲ့တဲ့အတွက်မဆုံးနိုင်အောင်သိခဲ့ရတာသိလို့မဆုံးကိုယ်လူ့ဘဝရတယ်ဆိုတာအနည်းလားလဲသိတာတန်ရာလုံးနဲ့ကြည့်ရင်တော့အနည်းလားလဲသိတာပဲညဉ့်ညလုံးနဲ့ကြည့်တော့အချိန်တိုင်းအချိန်တိုင်းအတုပါရီတလောင်းပြီးတလောင်းကြနေတာအသေးခန္ဓာကြီးရတာတော့ဒီဒုက္ခကိုပဲနေနေသိဖို့အရေးကြီးပါတယ်တဏ္ဍာရာလုံးကဒီဒုက္ခကိုမသိခဲ့လို့ကိုယ်ရတဲ့ဒုက္ခနားရတဲ့ဒုက္ခတရားရတဲ့ဒုက္ခနေတိုင်းမကောင်းတဲ့ဒုက္ခအတိပ္ပံသိတဲ့ဒုက္ခလောင်းနဲ့တော့နေပါကူမရနိုင်ဘူးအခုလိုဒီခန္ဓာထဲမှာနေတိုင်းကောင်းရတဲ့မချုပ်ပြုံးတဲ့ဖောက်ပြက်ပြက်စီးနေတဲ့သဘောလေးတွေဒါမှလားပရမတ်ခန္ဓာဒုက္ခသစ္စာဒါကိုပန်ပိုင်နေနေသိမှနေပါကူရလိမ့်မယ်သာဘရောမမပြောင်းနေတဲ့အမှန်တရားဒီထိုင်မကောင်းနေဒီခန္ဓာကြီးကဖောက်ပြန်ပြည့်စည်နေတာပဲမျိုးထိုင်လို့ကောင်းနေဖောက်ပြန်ပြည့်စည်နေတာပဲဒီဒုက္ခကိုမြင်မှဒါမှလားဒီဒုက္ခတွေမရှိတဲ့နိဗ္ဗာန်ကိုရရှိနိုင်မယ်ဘုရားကဒီဒုက္ခတွေကိုပဲရှင်းတဲ့သာယာနေမှာပဲဒီဒုက္ခတွေနဲ့ဘရောမအိုးစားကွဲမှာမဟုတ်ဘူးဒုက္ခကိုပိုင်ပိုင်နေနေသိဖို့ပဲအရေးကြီးပါတယ်ကျန်တာဘာမှအရေးမကြီးဘူးဒုက္ခကိုပိုင်ပိုင်နေနေသိသမှုရိယအလိုလိုသိတယ်သမှုရိယသိရင်နိဗ္ဗာန်ဆိုတာသုတောင်းရမလို့ဘောကုဒုက္ခကိုများများမြင်အောင်ကြည့်ဒုက္ခလို့ရင်လည်းခန္ဓာဘာမှပြောကြမရှိဘူးဘိုးတော်ကအပြားကြောက်ကြမရှိအောင်ပေါက်ပြန်ပြည့်စည်နေတာပဲရှိတယ် ဒီနေရာမှာကြီးလိုက်ကြီးလိုက်ဒီဘောလေးတွေပေါင်းပြန်ပြည့်စည်နေတာပဲအဲ့ဒီနေရာမှာပဲစူးစိုက်အစမပြတ်တတိကတ်တာစီပြည့်ပြည့်နေတာပဲရှိပေါ်လိုက်ကြောက်လိုက်ပဲရှိဒါလည်းဘာမှတွေးရမရှိဘူးဒါကိုပိုင်ပိုင်နေနေတည်အောင်ရှိများများမြောင်လာရှိစိတ်ကိုတခြားအောင်မြောင်စီနေဒါဖျားခိုင်းတဲ့အလုပ်လုပ်နေတာပါဉာဏ်ခိုင်းတဲ့အလုပ်လုပ်နေတာပါဒီလိုဉာဏ်ခိုင်းတဲ့အလုပ်ဆိုတာကိုဉာဏ်နဲ့အလုပ်လုပ်တာပြောတာတတိယလည်းထားနေမှဝရိယလည်းစိုက်နေမှသမာဓိမာတိဆိုရင်မှန်တော့တည်ကြည်မှုလည်းရှိမှာသမာသင်္ကပ္ပဆိုတဲ့အကျံကောင်းလည်းရှိမှာသမာဓိတိဆိုရင်အမြင်မှာအခုဖြစ်တယ်အခုဖြစ်တယ်အခုပေါ်လာတယ်အခုပြောက်သွားတယ်ဒါလေးကိုတွေ့မှာရှင်ဒီစကြပေါ်တာကိုစူးစိုက်ကြည့်အချောင်းမပေးပါနဲ့တတန်တရားလို့ဒီခန္ဓာကိုလိုလိုက်ခဲ့ပြီသူတော်နဲ့သူဖြစ်တယ်သူတော်နဲ့သူဖြစ်တယ်ဒါအောင်များများမြင်အောင်ကြည့်ဘလို့လေဒီခန္ဓာဒုက္ခသစ္စာပဲသူတော်နဲ့သူဖြစ်တယ်ကိုယ်လိုကိုယ်ကြိုက်မလိုက်တာလေးတွေများများမြင်မှာများမှာဒီခန္ဓာအနတ္တဆိုတာသဘောကျနေတယ်ဘုမို့တော့အတ္တဖြစ်တယ်လို့မှာပဲကိုကြည့်တယ်လို့ဖြစ်တယ်ကိုလုံးကျင်လို့လုံးလို့ရတယ်ဖြစ်နေဦးမှာပဲကိုလိုကိုကြိုက်မလိုက်တာဟုတ်တာများများမြင်အောင်ကြည့်ပါသူဘောနဲ့သူဖြစ်တယ်ဖြစ်တာလည်းသားလို့မရဘူးပြက်တာလည်းသားလို့မရဘူးကိုမဖြစ်ချင်လို့လည်းမရဘူးမပြက်ချင်လို့လည်းမရဘူးအကြောင်းတိုက်ဆိုင်ဖြစ်မှာပဲဖြစ်ပြီးတော့လည်းပြက်တာပဲကိုကတစိမ်းဘောထားပြီးကြည့်ဝိနည်းမခံစားနဲ့သူဘောနဲ့သူဖြစ်နေတာသူဘောနဲ့သူပြက်နေတာကိုပိုင်ကိုဆိုင်တခုမှမရှိဘူးဒီအသေးချောင်းမှာရတုပါရီနဲ့ငါနဲ့ဝိနည်းမရောပါနဲ့ကိုကဉာဏ်လေးနဲ့နေရမယ်ပြောတာအပြက်ကိုသိတဲ့ကိုယ်ခန္ဓာကြီးကဖြစ်ပြီးပြတဲ့ဒုက္ခသစ္စာသိတဲ့ဉာဏ်လေးကမဂ္ဂသစ္စာဒီဉာဏ်လေးနဲ့နေပါကိုယ်ကံနဲ့ယူမဲ့သူကဒီဉာဏ်လေးရှိတယ်ကိုယ်သိကိုယ်သိတဲ့ဉာဏ်ဒီဉာဏ်ကိုဒုက္ခကိုသိနေနေတယ်တဏှာမှာလေကြောင်းတဲ့သမှုတွေက၄၀ရက်လောက်ကြာတဲ့ဒုက္ခတွေနောက်လည်းဒီလိုဒီသစ္စာမသိတော့ဒီလိုသိအောင်ပါပဲဒီဒုက္ခတွေကိုသိနေတာပါအမှန်တရားအရေးကြီးတဲ့အချိန်မှာဘာတွေးသိမှမဝင်သေးတဲ့စိတ်ကကိုများများမြင်အောင်ကြည့်ပါခန္ဓာရဲ့ဖောက်ပြန်ပစ္စည်းမှုများများမြင်အောင်ကြည့်ဝိနည်းမခံစားနဲ့ဒီညာပေါ်တယ်ဒီညာပေါက်တယ်အခုဖြစ်တယ်အခုပြက်တယ်အခုပြီးတယ်အခုပြက်တယ်ဖောက်ပြန်ပြစီနေတာပဲရှိတယ်ရှုတဲ့ဉာဏ်နဲ့အနိစ္စအရှုခံနဲ့အနိစ္စအနိစ္စပဲရှိတယ်အနိစ္စအနိစ္စကြီးရှုရတာအဲ့ဒဲအဲ့ဒဲကြီးရှုရတာအရှုခံနဲ့အဲ့ဒဲရှုတဲ့ဉာဏ်နဲ့အဲ့ဒဲဆိုတော့အမြဲတမ်းနေတာတစ်ခုမှမရှိဘူးငါလို့ဆိုကြအောင်မရှိဘူးအခုဖြစ်တယ်အခုပြက်တယ်အခုပြီးတယ်အခုပြက်တယ်ဒါပဲရှိတယ်ဒီခန္ဓာကြီးကိုငါလို့ငါစိတ်လို့ပြောလိုက်တယ်ခန္ဓာစိတ်ကမရှိတော့ဘူးစိတ်တစ်ဖြစ်သွားပြီငါယုံလို့ပြောလိုက်တယ်ခန္ဓာယုံကမရှိတော့ဘူးယုတ်ဖြစ်တဲ့စားထိုးနေပြီဒီမှန်တရားကိုမသိလို့ဒီခန္ဓာကြီးကိုဆွဲနေတာခန္ဓာရတဲ့အပြစ်လောက်ကြီးတာမရှိဘူးခန္ဓာရတဲ့အပြစ်လောက်ဒုက္ခများတာမရှိဘူးခန္ဓာဝင်ကြီးခံရတာလောက်လေးလံတာမရှိဘူးဒါကြီးအတုပါကြီးအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြည့်စည်နေတဲ့ဒီခန္ဓာဝင်ကြီးကိုအပြစ်မမြင်လို့ငါငေါ့ဆာဆိုပြီးအသိဝင်ပြီးသိမ့်ပိုက်နေတာအတုပါကိုငါလုံနေရင်းမြင်လုံးနဲ့ကြည့်ပါမကောင်းတော့မကောင်းမှန်းသိရင်တနာသေးတာပဲအထူးလည်းစက်ကြမလို့ကိုယ်သိရမှာကိုယ်ခန္ဓာကိုသတိပညာဉာဏ်ဉာဏ်လုံးနဲ့စောင့်ကြည့်ဖို့ပဲအရေးကြီးတယ်ခန္ဓာအကြောင်းကိုပိုင်ပိုင်နေနေသိသွားရင်မညာပုံညာဝင်လာလိမ့်မယ်ဒုက္ခသစ္စာကိုဒုက္ခသစ္စာလို့ပိုင်ပိုင်နေနေသိသွားရုံပဲဖြစ်ပြတဲ့ဉာဏ်နဲ့မခွဲနဲ့စူးစူးဆိုက်ဆိုက်ကြည့်ခန္ဓာလည်းဖြစ်ပြီးပြက်ပြနေတယ်ကြာပြီးပြက်တယ်အခုကြာတယ်အခုပြက်တယ်အခုတိလိုက်အခုကြာတာလေးကိုအခုပြက်ပြီးလို့တိလိုက်အခုထိတာလေးကိုအခုပြက်ပြီးလို့တိလိုက်အတိထားနေမှလည်းအခုပေါ်လာတာကိုသိမှာအခုလောက်တာလေးကိုအခုပြက်ပြီးလို့တိလိုက်အခုခံစားတဲ့ဝင်တာလေးကိုအခုပြက်ပြီးလို့တိလိုက်ဖြစ်ပြီးပြက်နေတာပဲရှိတယ်ကိုယ်အစမပြလိုက်ပြီးတော့မှသိနေနေပါဘာမှမတတ်မနဲ့နားလေကျင်နေလို့မသိနဲ့အဲ့ဒါဆိုအမြင်မားနေပြီခရားအနိစ္စဒုက္ခအနတ္တပဲဟောတယ်ဝိညာဉ်အနိစ္စစိတ်အနိစ္စယုံအနိစ္စဝိညာဉ်ဒုက္ခစိတ်ဒုက္ခဒီဒုက္ခလည်းဒုက္ခပဲဖြစ်ပြီးပြတဲ့ဒုက္ခအင်းလည်းရှိတယ်အနိစ္စအင်းလည်းရှိတယ်ကိုယ်ခန္ဓာကြမှာခရားဟောတဲ့တရားတွေကလွဲပြအကြောင်းတော့မရှိဘူးတတ္တဝါတိုင်းကခန္ဓာဒုက္ခသစ္စာပဲအဲ့ကိုယ်ခန္ဓာထဲမှာပေါ်တဲ့ဝိညာဉ်ကြမှာခိုင်နေနေနေခြင်းလို့မရဘူးကိုယ်စိတ်ကလဲစားနေတာအခုကိလေသာဝင်ပြီးတော့မှခြေထိုးနေတာဒီကိလေသာကိုလက်မခံနဲ့ဉာဏ်နဲ့ခြေမုန်းလိုက်ဒီစိတ်ရဲ့နေသားတော်မခံပါနဲ့စူးစူးဆိုက်ဆိုက်ကြည့်ဒီညာပေါ်ဒီညာပြောက်ကိုမြင်မှအမြင်မှအခုရှိတယ်အခုမရှိဘူးအခုကြားတယ်အခုမကြားတော့ဘူးအခုပေါ်လာတယ်အခုပြတ်သွားတယ်ဒါလေးကိုမြင်နေမှတဘောလေးဖြစ်တယ်တဘောလေးပြတ်တယ်ပုံနဲ့တန်းနေအတိုင်းခဲလေးကိုမမြင်သေးနဲ့တကယ်ရှိတာယောက်ျားမိန်းမမဟုတ်ဘူးငါးလေးသူတွေမဟုတ်ဘူးချစ်ကြရင်မုန်းကြရင်ကြောက်ကြရင်မဟုတ်ဘူးတဘောလေးဖြစ်တယ်တဘောလေးပြတ်တယ်ဘယ်ခန္ဓာမဆိုဒီတိုင်းပဲခန္ဓာရတဲ့ဒုက္ခပဲခန္ဓာဒုက္ခတစ္ဆာဆိုတာဘယ်တော့မှမပြောင်းလဲတဲ့အမှန်တရားဒီမှန်တရားကိုပိုင်ပိုင်နေနေသိဖို့ကြိုးစားပါဘာလို့သူတွေယောက်ျားမိန်းမတွေဘယ်လိုပြောပါလိမ့်ဆိုတာကသမုဒိတစ္ဆာခေါ်လို့ပြောလို့ရအောင်ဆွဲထားတဲ့ဆိုင်ဖို့တကယ်ရှိတာမဟုတ်ဘူးဒီမှုဒိတစ္ဆာသုံးဖို့တတ်မှတ်ထားတာသုံးဖို့ခေါ်ဖို့သမုထားတာဆွဲဖို့မဟုတ်ဘူးကိုယ်သုံးလဲသုံးလဲဆွဲလဲဆွဲတယ်ပရမတ္တတစ္ဆာကိုမမြင်တဲ့အခါကျတော့ဆွဲရမှရှိဘူးကိုယ်လည်းရရှိခန္ဓာရလာတဲ့အခါကျတော့ကိလေသာတစ်ခါလည်းပါလာတယ်အပါလာတဲ့အခါကျတော့ဘာလို့ဆွဲလို့ဆွဲမှမသိတော့ဒီတမှုဒီတစ္ဆာကိုတော့ဆွဲရဒီပုံနဲ့တန်းနေယောက်ျားပုံမိမပုံနေယောက်ျားလမ်းကျချစ်ချာပုံနေဒါတွေကိုတော့ဆွဲနေလို့ ကျင်းရကိုဆွဲလို့ပဲကြပါလေတကယ်ကြည့်တော့ပရမတ်ကိုမြောင်းကြည့်သုံးတော့သုံးပါမဆွဲပါနဲ့ငါတို့တော့ပြောရမှာပေါ့ကျင်းရဆိုတာဖဲရမှာမဟုတ်ပါဘူးသုံးတော့သုံးရတယ်မဆွဲနဲ့ဖဲရလည်းမဆွဲဖို့ပြောတာပဲဒီပရမတ်ကိုများများမြောင်းကြည့်တကယ်ကြည့်တာပရမတ်ဆိုတဲ့သဘောခံတာလေးတွေဒါကိုများများမြောင်းကြည့်ဒီပြရမှာကိုတို့ခါလေးကိုကိုသိနေနိုင်တာပါလောကကျက်စာကိုပိုင်ပိုင်နိုင်နိုင်ဒီလိုပဲရေးက ဖျားတော့အလေးစားလို့ခေါ်တာပဲကိုယ်ကိုခန္ဓာလေးကြမှာခိုင်တာနေတာတွေ့ရင်တော့ဒါကြဖျားဟုတ်ပါဆွဆွဲဦးမယ်ကိုယ်ခန္ဓာကြတော့မမှန်ဘူးဆိုပြီးတော့ဖျားကအကောင်းစွာခေါ်ရတဲ့တရားကိုယ်ကသနာမျက်လုံးနဲ့ရှိနေလို့ဉာဏ်နဲ့မရှိလို့လောဘဒေါသမောဟတွေဖုံးနေလို့ဉာဏ်အားနည်းနေလို့ဝိညာဉ်ကြီးကမြဲတဲ့ဖြစ်နေတာရာဂကြီးကမြဲတဲ့ဖြစ်နေတာဉာဏ်နဲ့သုံးဆိုင်ကြည့်ပါဖျားကတော့မှားပြမရှိဘူးအခေါ်နဲ့အမှန်ကိုပြောတဲ့ဖျားကခေါ်တာလေတင်ချေကဘာသိပါလိဖြစ်ပြီးတော့မှရရှိလာတဲ့သမယုတ္တဉာဏ်တော်ကြီးရဲ့ဟောထားတဲ့တရားကိုမကိုပြင်ရလိမ့်မယ်နော်ကိုမကိုကိုပြင်မှဖျားကိုဖျားတော့ပြင်ပြမလို့တော့ဘူးဖျားဝေနာနိစ္စစိတ်နိစ္စညုံနိစ္စသဗ္ဗေသင်္ခါရအနိစ္စလေမြေလုံးခန္ဓာတို့ကလုံးကလည်းအနိစ္စပဲဖျားဟောတာပဲတော့ကိုခန္ဓာထဲမှာပိုင်ပိုင်နေနေသိလို့ကျူတာခိုင်နာနေနေတာလေချမ်းသာတာလေတွေ့နေမှားနေတယ်ဖြစ်ပြီးပြတ်တယ်ပေါ်ပြီးပြောက်တယ်ဒါလေးတွေတွေ့နေမှာဒါမှသမာဓိတိဆိုတဲ့အမြင်မှန်ဒီဉာဏ်ဉာဏ်လုံးကိုကိုယ်ပိုင်ရဖို့ကျူစားလိမ့်မယ်အမြင်မှန်ရတယ်ဆိုတာအခုလိုဖျားတခင်ကိုယ်တော်မြတ်ကြီးထောက်ထုတ်ပေးခဲ့တဲ့အိသဒုက္ခနတ္တဆိုတာဖြစ်ပျက်ကိုပိုင်ပိုင်နေနေသိသွားတာအမြင်မှန်ရသွားတာပဲ။ကိုယ်ဖြစ်ပျက်ကိုပိုင်ပိုင်နေနေမသိသေးလို့ရှုတဲ့ဉာဏ်အားနည်းနေသေးလို့ရဲတာတွေကောင်းတာတွေသိုးတာတွေတွေ့နေနေတာဖြစ်ပြီးပြက်နေတာပဲရှိတယ်။ဉာဏ်နဲ့ကြည့်ပါ။ဒီဉာဏ်မြင်မှမှအမြင်မှန်။ကျန်တာတွေအကုန်လုံးအမှားကြီးပဲ။တဏ္ဍာရုံကကံဉာဏ်လုံးနဲ့ကြည့်လာခဲ့လို့ချော်တာတွေလာတာတွေချောက်ချာတွေလက်ပြာတွေဒါတွေတွေ့နေတာ။ဉာဏ်နဲ့ကြည့်ဒါရဲ့အားလုံးအမြင်မှားကြီးပဲ။ဉာဏ်ဉာဏ်လုံးနဲ့ကြည့်ဖြစ်ပြီးပြက်နေတာပဲရှိတယ်။ဒါမှအမြင်မှမြင်မှဆိုတာတစ်ခုလည်းရှိတယ်။ဘယ်တော့မှမပြောင်းလဲတဲ့တစ္ဆာလေးပါအမှန်တရားဆိုတာ။ရှင်တိုင်းရှင်တိုင်းပေါက်ပြန့်ပြည့်စည်တဲ့အတွက်ဒီကနာလောကတစ္ဆာ။သဘောလေးတွေဖြစ်တဲ့သဘောလေးတွေဖြစ်တယ်။ဒါကိုမြင်နေတယ်ဆိုရင်ဒါအမှန်တရားကိုသိနေတာပဲ။တစ္ဆာလေးပါတစ်ပြိုင်တည်းဖြစ်ပါလေ။ဒုက္ခကိုဒုက္ခလို့သိတယ်ဆိုရင်ဤတဲ့ဉာဏ်ကမေတ္တာတစ္ဆာ။ပေတာကသမုဒိယတစ္ဆာ။သမုဒိယတည်းနိရောဓဆိုတဲ့နိဗ္ဗာန်ကလည်းရပြီလား။ခဏနိဗ္ဗာန်။လောကနိရောဓကခဏငြိမ်းနေတာခဏနိဗ္ဗာန်။အမြဲတမ်းငြိမ်းသွားတာအမြဲတမ်းနိဗ္ဗာန်လေ။ခန္ဓာကိုလူမလိုက်ရဲ့ဒီခန္ဓာဒုက္ခတစ္ဆာလူလိုက်ခြင်းနဲ့စိတ်ကတဏ္ဍာဒီလိုလိုက်ရင်တော့တဏ္ဍာနဲ့ပေါင်းတာပဲဉာဏ်လေးနဲ့စောင့်ကြည့်ဘုရားမစွဲနဲ့ကိုယ်ခန္ဓာကိုအားကိုးရမှာမဟုတ်ဘူးဒီရှိတဲ့ဉာဏ်ကိုအားကိုးရမှာပြောတာဒီပညာရှိဆိုတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးပွင့်ထောင်းလာမှာသိပွင့်ရတဲ့ကိုယ်တည်ကိုယ်ရှိတဲ့ဉာဏ်ဝိပဿနာဉာဏ်မဲ့ဉာဏ်ပုံဉာဏ်ဒါကိုပဲအားကိုးရဒီအတိမလားကိုယ်ကယ်နဲ့ယူနေတူပါအပယ်လေးပါးရဆဲထုတ်သွားလိမ့်မယ်အပယ်လေးပါးမချအောင်လို့ကယ်ယူနိုင်တာဒီဝိပဿနာဉာဏ်မဲ့ဉာဏ်ပုံဉာဏ်ပဲရှိတယ်ဘောပဲအောက်ကိုပါအချိန်တိုင်းအချိန်တိုင်းခန္ဓာဖောက်ပြည့်စုံမှုကိုကြည့်ပြီးတော့မှလာလို့ပါဒါဆိုတော့လုံးမြအကုန်လုံးကအဝိဇ္ဇာပြည့်စရာသင်္ခါရမဟုတ်တော့ဘူးတရားမရှိမှပဲနဲ့ကြည်နေတာကြီးကြည်မယ်ပြောနေတာကြီးပြောမယ်စားနေတာကြီးစားမယ်ဒါတွေကအဝိဇ္ဇာပြည့်စရာသင်္ခါရမသိမှုနဲ့မတော်တာလို့တာအခုတို့တရားရှိတဲ့ဉာဏ်လေးနဲ့လုပ်တယ်ဆိုရင်တော့ခင်ဗျားကတော့မလုံးနဲ့မကင်နဲ့အဲ့လိုပြောတာမဟုတ်ပါဘူးသာမီဝတ္တရားရှိတဲ့အတိုင်းညီမဝတ္တရားရှိတဲ့အတိုင်းပြုစုရမယ်ရှားပွားရမယ်လုပ်တော့လုပ်တာပေါ့ဒါမဲ့တတိပညာမကင်းဖို့ပဲရည်ကြည်ပါလေဘာလဲလုပ်ကြည့်ဖြစ်သေးတိပညာလေးနဲ့လုပ်ဖို့ရည်ကြီးတယ်ခန္ဓာရဲ့အသေးလေးကိုဉာဏ်လေးနဲ့စောင့်ကြည့်ပြီးလုပ်ရဆိုရင်ဉာဏ်နဲ့လုပ်တာတဏှာနဲ့လုပ်တာမဟုတ်တော့ဘူးအဲ့ဒါဆိုရင်တော့အကြောင်းလက်ကအကျိုးရောတာအဲ့ဒါဆိုရင်တော့အဝိဇ္ဇာပြည့်စရာသင်္ခါရမဟုတ်တော့ပါဘူးဒုက္ခနဲ့တမှုတွေကနဲ့တာမဟုတ်တော့ပါဘူးပတ္တဉာဏ်လုံးနေခြင်းလုံးနေခဲ့ပြီးပါပြီဒါကြောင့်မို့လဲတရားစစ်တရားစစ်တန်ကသူ့ကိုမတွေ့ရပါစိတ်ကိုလုံမလိုက်နဲ့အစမပြတ်တတိကထားဘောတတိထားမှာဆိုဒီအသေးလေးကိုတတိထားနေရတယ်တဘောလေးဖြစ်တယ်တဘောလေးဖြစ်တယ်ဒီစကြပေါ်တာကိုစူးစိုက်ကြည့်။ဘာလဲပေါ်တာပေါ်လား။တတိထားလို့ပေါ်တာနဲ့ပြက်ပြီးလို့ကြည့်လိုက်။တတိထားလို့ပေါ်လာတာလေးကိုပြက်ပြီးလို့ကြည့်လိုက်။ဝေနာလို့မသိနဲ့၊စိတ်လို့မသိနဲ့၊ရုပ်လို့မသိနဲ့။ဓာတ်နဲ့ခြင်းနဲ့မသိနဲ့အဲ့ဒါတွေကပြင်းပြတ်တယ်။ဘာမှမတတ်မှန်းနဲ့။ပေါ်လာတာကိုမရှိဘူးမရှိဘူးနဲ့အသက်ပြက်လိုက်သိနေရမယ်။အခုပေါ်အခုပြောက်ကလေးတွေကိုပဲကိုညာနေနဲ့ကိုမြင်နေရမယ်ပြောတာ။ကြားပြီးပြက်တယ်၊စီးပြီးပြက်တယ်၊လုံးပြီးပြက်တယ်၊သလုံးကြသလုံးပြက်၊တစ်ခါတိတစ်ခါပြက်၊တစ်ခါတိတစ်ခါပြက်။ဘယ်ဝါလဲမရှိဘူး။ဖြစ်ပြီးတော့လည်းပြက်သွားလို့မရှိဘူး။အားကြောင့်အားလုံးကဧည့်တယ်ကြီးပဲ။ခုပြတယ်ခုပြတယ်ခုတည်တယ်ခုပြတယ်ဒါကိုပိုင်ပိုင်နေနေသိဖို့ပဲရည်ကြီးပါလေဒါအမြင်မှန်ပဲသမာဓိတိဆိုတဲ့အမြင်မှန်တဏ္ဍာရီလုံးကဒီသမာဓိတိကိုမရခဲ့ဘူးအဲကြောင့်ယောက်ျားမြင်မိန်းမမြင်ဖြစ်ကြရီမုန်းကြရီကြောက်ကြရီလန့်ကြရီမြင်နေရဆိုတာမိစ္ဆာဒိဋ္ဌိမြင်မားနေလို့ဖြစ်ကြရီမရှိဘူးမုန်းကြရီမရှိဘူးကြောက်ကြရီလန့်ကြရီမရှိဘူးဖြစ်ပြီးပြက်နေတာပဲရှိတယ်လူတွေတိရိစ္ဆာန်တွေယောက်ျားတွေမိန်းမတွေဒါတွေကစိုင်းပုတ်တွေတကယ်ရှိတာခန္ဓာ၅ပါးပေါက်ပြက်ပြက်စီးနေတယ်ကြားပြီးပြက်တယ်ထီးပြီးပြက်တယ်လှုပ်ပြီးပြက်တယ်ခံစားပြီးပြက်တယ်အစ်က်ကလုံးရင်ဘာမှမရှိဘူးအဲ့ကြောင့်ဘုရားအနိစ္စဒုက္ခအနတ္တပဲရှိတယ်လို့ဟောပါတယ်။ ခန္ဓာ၅ပါးပဲရှိတယ်ဒီခန္ဓာ၅ပါးအချင်းချင်းနဲ့ပေါက်ပြက်ပြင်းစည်းနေတယ်ဘာသိဖို့ပဲရေးကြည့်တယ်ကျန်တာသိလို့ကိုယ့်ရဲ့အပယ်လေးပါးတကောက်ပိတ်မပေးနိုင်ဘူးဘယ်သိဉာဏ်၅မှဒီသစ္စာသိတဲ့ဉာဏ်ကလွဲကျန်တဲ့ဘယ်သိဉာဏ်၅မှအပယ်လေးပါးတကောက်ပိတ်မပေးနိုင်ပါဘူးဘယ်ရုပ်ဝတ္ထုပစ္စည်းမှအပယ်လေးပါးတကောက်ပိတ်မပေးနိုင်ဘူးကိုယ့်ရဲ့ချမ်းသာအဖြစ်ကိုလည်းမပေးနိုင်ဘူးတဏှာဆိုတာအခြေကြီးပါဘယ်သွားလို့ဘယ်လာမှမသိတော့အမြဲတမ်းဆိုးရိမ်စိတ်ကရှိနေမှာပဲဘယ်ဘွားရောက်မယ်မှမသိဘူးရောက်တော့မှလည်းဘာဖြစ်လို့လဲမသိဘူးအဲ့တော့ကိုကတိအောင်မစိုးစားလို့အခုလိုဝိပဿနာရှုနေမှကိုသမုဒယာကြီးချုပ်သွားရဆိုရင်တော့သမုဒယာကြီးနဲလာတာနဲ့အမျှကိုပယ်လေးပါးမကြောက်ဘူးဆိုတော့ကိုပိုင်ပိုင်နဲ့နဲ့သိနိုင်တဲ့အားထုတ်တဲ့နည်းပါပဲအခုလိုရှုမှတ်ပါများရင်ကိုပိုင်ပိုင်နဲ့နဲ့သိလာလိမ့်မယ်ကိုကလောဘဒေါသမောဟနဲ့လာတာနဲ့အမျှအဲ့တော့ပယ်လေးပါးနဲ့ဦးစားကွဲပြီဆိုတော့ပိုင်ပိုင်နဲ့နဲ့သိလာလိမ့်မယ်ဒီလမ်းကိုတော့ကျူးကျူးဆက်ဆက်ချက်ပါကိုရတဲ့အချိန်လေးမှာဘယ်အချိန်သိနေဆိုတာသိရမှာမဟုတ်ဘူးအတိတ်ကလည်းပြီးခဲ့ပြီအားလည်းလုတ်ခဲ့လုတ်ခဲ့ပြန်ပြီးမတွေးပါနဲ့ကောင်းတာလည်းမတွေးနဲ့ဆိုးတာလည်းမတွေးနဲ့အနာဂတ်ဆိုတာလည်းမရောက်သေးဘူးဘယ်အချိန်ကြီးနေရမလဲဆိုတာလည်းမသိဘူးဒါပစ္စုပန်နဲ့အရေးကြီးတယ်ပစ္စုပန်ပေါ်လာတဲ့စိတ်လေးကအခုပြက်ပြီးလို့တွေးလိုက်အခုပစ္စုပန်ပေါ်လာတဲ့သဘောခန္ဓာလေးတွေကခန္ဓာ၅ပါးလေးကတဘာပါလို့ဒီဒီချက်ချက်ပေါ်လာမှာပဲအဲပေါ်လာတာကိုပြက်ပြီးလို့တွေးလိုက်ပေါ်လာတာလေးကိုဉာဏ်လေးနဲ့အကဲခတ်နေတယ်ဉာဏ်လေးသာလားနေသာလားဘောအနေသာပဲပြောပါလေဘောဒါကိုပန်ပန်နဲ့သိမြင်မှများပါတဲ့အခါကျတော့ဆရာပြောတယ်အနေသဒုက္ခအနတ္တလွယ်ဘာမှမရှိဘူးဆိုတော့ပိုင်းနေသိတာလေအဲသုံးသက်ဘုံတော့အနေသဘုံဒုက္ခဘုံအနတ္တဘုံအတုပဘုံဒုက္ခသစ္စာဘုံခြင်းတိုင်းခြင်းတိုင်းတချို့ပြောတယ်ဖောက်ပြန်ပြစီနေလို့ခန္ဓာလည်းဖောက်ပြန်ပြစီနေတယ်လောဘဒေါသမောဟတွေကလည်းကိလေသာမီးတွေကလည်းတဟုံးလောင်နေတာခန္ဓာလည်းသူ့အနေနဲ့သူဇာတိတရားမရဏမီးတွေကလည်းခြင်းတိုင်းခြင်းတိုင်းလောင်နေတာစိတ်လေးတစ်ခုပေါ်လာတယ်ဆိုရင်ဇာတိမီးလောင်ကိတာနဲ့ပြတ်သွားတယ်ဆိုတော့ဇေယမရဏမီးလောင်သွားခန္ဓာသူ့အတူကကြီးလောင်နေရတဲ့အတွက်အပြင်ကလောဘကြီးဒေါသကြီးတွေကလည်းတဖို့တောက်နေတာအဲ30ပုံပဲမိဘဆိုတာဒီ30ပုံအပြင်မှာရှိပါလေကိုက30ပုံချိန်နေတယ်ဆိုတာကြီးလောင်ခံပြီးသိပွဲဝင်နေရတဲ့ကိုယ့်ဖြစ်စို့ကိုမသိလို့ဒုက္ခဟုတ်သားရနေလို့ကိုယ့်ရဲ့ဉာဏ်လုံးမှာလောဘတိမ်ဒေါသတိမ်မောဟတိမ်တွေဖုံးနေတဲ့အခါကျတော့အကောင်းဆုံးမတွေးနိုင်တော့ဘူးစက်ကန်းဆွဲ၊နှစ်ကန်းဆွဲဆွဲလို့ပဲရောက်တဲ့ပုံမှာရတဲ့ခန္ဓာလေးကိုအသိဝင်ပြီးဆွဲတော့တာပဲဒီခန္ဓာဒုက္ခနဲ့ပဲဥသာကွဲသွားမှာဒီအတုကနဲ့ဦးစားကွဲမှာဟောပဲဆိုရည်ကအဲမသိလို့ဖြစ်နေဖြစ်နေရတဲ့ဘဝတွေပါအေးတဲ့လူတွေကတော့နိဗ္ဗာန်ရောက်သွားပြီကိုဒုက္ခကိုကိုသိမ်းမရပါနဲ့ကိုသမုဒယကြောင့်ဖြစ်တဲ့ဒုက္ခဘယ်တော့မှဖြန်ဆင်းတာမဟုတ်တဲ့အတွက်ဘယ်တော့မှလာပြီးတော့မှအလိုလိုသိမ်းမပေးနိုင်ဘူးအဲကြောင့်ကိုသမုဒယကြောင့်ဖြစ်တဲ့ဒုက္ခဆိုတော့ကိုသမုဒယကိုကိုသိမ်းရမယ်ကိုခန္ဓာကိုမခင်မှခင်ရမြင်ရမဟုတ်တော့ဘူးများများမြင်အောင်ကြည့်ဖြစ်ပြီးပြနေတာလည်းရှိတယ်ကိုခန္ဓာကိုမခင်သူများခန္ဓာလည်းမခင်တော့ဘူးဘောကုခန္ဓာကိုဆွဲနှမ်းနေလို့တရားခန္ဓာကိုလည်းဆွဲနှမ်းနေတာပါခုမှရှိတဲ့သနာကြောင့်မို့လို့ဖြည်းဖြည်းပြတ်တာကိုမသိတဲ့အခါကျတော့ခုခုကိုလည်းအတုပောက်ကိုအကောင်းလုပ်ထားတော့တရားအတုပောက်ကိုလည်းကိုကကောင်းနေဖြစ်နေတာဖြည်းဖြည်းပြတ်နေတာပဲရှိတယ်ဘောပိုင်ပိုင်နဲ့နဲ့ဒီလိုပဲရေးကြည့်တယ်ဒီအသိဉာဏ်တော့ကိုယ့်ရဲ့အေးချမ်းမှုပေးနိုင်တာမရှိပါဘူးဒီအသိဉာဏ်ရှိတော့တဏ္ဍာရလုံးလူချမ်းသာနတ်ချမ်းသာပြမချမ်းသာဆိုပြီးတော့မှဒီကြောက်အောင်ပဲဖြစ်ချင်အောင်ပဲအတုပါးလေးကိုစုဆောင်းယူအောင်ပဲအခုအသိရှိရတဲ့အသိချအောင်ပဲကိုယ်ကကုရထားတာလေမဆုံးနိုင်အောင်ပြင်နေတဲ့ခန္ဓာ၅ပါးသတ္တဉာဏ်လုံးတော့ဒီအသေးရှိရတဲ့အသေးချားတဲ့လူမိုက်လုပ်ပဲလုပ်ခဲ့ပြီးပါပြီအခုလိုဝိပဿနာရှိရဆိုတာအသေးရှိရတဲ့အသေးလွတ်ရချတာကိုယ်တည်းကိုကိုတည်နေတဲ့မေတ္တာသစ္စာနဲ့ဒီသေးတွေမရှိတဲ့နိဗ္ဗာန်ကိုချတာဒီဉာဏ်ကိုရာအောက်ကိုဒီတလန်းနဲ့ဒုက္ခလွတ်တဲ့လမ်းရှိတယ်ကျန်တဲ့လမ်းတွေကအကုန်လုံးကသုံးသက်ပုံထဲမှာမျောလမ်းနဲ့မြုပ်လမ်းကြီးပဲဒုက္ခလွတ်တဲ့လမ်းမရှိဘူးဒါဖြစ်ချက်ကိုမြင်နေတာဒီလမ်းကိုကိုယ်ကချက်နေတာဒီမျိုးသုံးအောင်လိုက်။များများမြင်အောင်ကြည့်။ဒုက္ခကိုပမာဏနဲ့သိအောင်လေးတွေမှာဘာမှဆက်ခဲတာမဟုတ်ဘူး။ဒုက္ခကိုကြောက်နေမှာဘာမှနိုင်မှာမရအောင်။ဒုက္ခနဲ့ရင်ဆိုင်ရလိမ့်မယ်။ကိုဒုက္ခကိုပမာဏနဲ့သိဖို့ကြိုးစားလိုက်ရဲ့။ဒီသိတဲ့ဉာဏ်ကမေတ္တာတစ္ဆာပါ။ဒုက္ခကိုသိတဲ့ဉာဏ်ကမေတ္တာတစ္ဆာ။ဒီဉာဏ်ကိုနိဗ္ဗာန်ပို့မှာ။အလုံးစုံဒုက္ခတွေကိုသိနေမှာ။အပယ်လေးပါးဒုက္ခတွေနဲ့ဥသာဖွဲနေမှာ။အဲဒုက္ခနဲ့မကြောက်နဲ့အတဏ္ဍာရောကကိုအတုပခန္ဓာကိုရတာတော့ဒီအတုပတွေကိုရင်မဆိုင်ရင်တော့အများအားဖယ်ချားနေတာ။အတုပါဥပါဖြစ်အောင်ဉာဏ်ပြုပြင်ယူနေတာအဲဒုက္ခကိုရင်းမတိုင်းရဲ့အဲ့လူကဘာမှနိဗ္ဗာန်မရဘူးဒုက္ခနဲ့ရင်းတိုင်းမှာခန္ဓာထဲမှာအသေးလေးကသလောင်းကြီးသလောင်းချနေတယ်ဒါအောင်ဉာဏ်များမြင်အောင်ရှိဒီမှာညာကိုယ်စိတ်ကသင်ကျဲသွားနေတယ်အနုကရာကိလေသာကသိသွားနေတယ်ဒီတလန်းလေးရှိတယ်နိဗ္ဗာန်သွားတဲ့လမ်းကဒါဉာဏ်ကြိုက်တရားပါကံဉာဏ်လုံးနဲ့တော့ဘာမှမကြိုက်ဘူးကိလေသာချူရင်တော့ဘာမှမကြိုက်ဘူးကိလေသာချူရင်တော့ကောင်းတာတွေပဲရှားနေနေမှာပဲဘလုံးကမကောင်းနိုင်တဲ့အတုပါခန္ဓာကိုယ်ကြီးရထားရဲ့နဲ့ကအကောင်းဆုံးပဲမျောနေနေတာအတ္တမသိလို့ဉာဏ်ဉာဏ်လုံးကန်းနေလို့မဖြစ်ချင်းနဲ့မလိုချင်းနဲ့မရချင်းနဲ့ဒီဒီသလုံးပဲအရေးကြီးတယ်။ကိုမကောင်းတာကိုမကောင်းတာပိုင်ပိုင်နဲ့နဲ့သိဖို့ကစူးစမ်းပါ။ဒီကနာဒုက္ခသစ္စာဆိုတာဖရာသူစု ဟောခဲ့တဲ့အမှန်တရားဟောဆိုပေးခဲ့တဲ့အမှန်တရားဘယ်တော့မှဒုက္ခသစ္စာဖြစ်မလာဘူးဖြစ်ရင်ကိုယ်ပဲဖြစ်အောင်ကြိုးစားရင်ကိုယ်ပဲမောဆိုင်နေပတ္တဉာဏ်လုံးနဲ့ကြိုးစားခဲ့ပြီဒီကြိုးစားတဲ့ကံတွေကိုသိမ့်လိုက်ပါမင်းရဲ့ပုံဉာဏ်ရဖို့ဒါကြိုးစားပါဒါမှသာချမ်းသာဖြစ်ဖြစ်နေတယ်အလုတ်ကြောင်းရတယ်ဒုက္ခကိုကာကွယ်ဖို့မဟုတ်ဘူးအတုပခန္ဓာကိုယူသူပဖြစ်အောင်မကြိုးစားတဲ့နဲ့အတုပကိုအတုပမှန်သိဖို့အနေစာကိုအနေစာမှန်သိဖို့ဒုက္ခကိုဒုက္ခမှန်သိဖို့ဒါတို့လိုက်ကြိုးစားပါဗျာခရားဆိုင်တဲ့အလုပ်ပဲဉာဏ်ဆိုင်တဲ့အလုပ်ပဲအဲ့ဒါမှလည်းအလုံးစုံဒုက္ခတွေသိမ့်ပါလိမ့်မယ်ဘာမှတန်တရားမရှိနဲ့ဒီလားအဆုံးဆုံးလားမှာတန်တရားရှိအဲ့တန်တရားကိုကြည့်ကြဖြစ်ပြစုပါဒီတန်တရားကိုစက်ပြစ်မှဒီတန်တရားပြင်မှနိဗ္ဗာန်ရအောင်ဒီတန်တရားတန်လာနဲ့ရှုနေတော့ဘာမှမရအောင်ကိုယ်တမ်းမဲ့ယန္တူကိုကဖွင့်ပိုက်ပြီးတော့မှယန္တူလိုက်ချာနေလို့တော့ဘယ်တော့မှမသိဘူးယန္တူကဒီတန်တရားကိုလည်းအဝေမခံနဲ့ငါဆိုတဲ့သူ့လို့လည်းအဝေမခံနဲ့မရှိတာကြီးကိုအရှိမလို့နဲ့စိတ်ကြီးပြက်နေတာပဲရှိတယ်။ဒါကိုပိုင်ပိုင်နေနေသိဖို့ပဲရည်ရှိပါတယ်။ရှိတာကြီးကိုအရှိမလို့နဲ့စိတ်ကြီးပြက်နေတာပဲရှိတယ်။ဒါကိုပိုင်ပိုင်နေနေသိဖို့ပဲရည်ရှိပါတယ်။